Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များရှင်2018ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်တွေကိုအမေရိကန်ပြည်အောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိစိုင်းလိုမီတာ1925 32နဲ့စိုင်းလက်မီတာ190တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညပိုင်းအတွက်အစီအစဉ်မှုကကျွန်မစုမုံပါရှင
်သောတာရှင်များရှင်းလင်းချမ်းမြေ့ကြပါစေရှင်ကျွန်မတင်ကြီးထိုက်ပါမြောက်ကိုရီးယားနိုင်ငံကိုအလဲလာဖို့အတွက်တောင်ကိုရီးယားသမ္မတကိုမြောက်ကိုရီးယားခေါင်းဆောင်ကဖိတ်ကြားလိုက်ပါတယ်။ Syria နိုင်ငံရဲ့အလဲဘိုးကိုဣသရေလတို့ပြစ်မှတ်ထားတိုက်ခိုက်ခဲ့မှုကိုလက်တုံ့ပြန်မယ်လို့ Syria ကကြေညာထားပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်သတင်းတွေကိုကိုအောင်အောင်နဲ့အတူကြေညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆင်ရမှာကတော့ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေတဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရရင်းကိုဂုံတိုက်ခါရှိရှိပြန်နိုင်ဖို့အားလုံးကလိုလားတယ်ဆိုတာကိုဗြိတိန်ဝန်ကြီးချုပ်ကခုလိုပြောဆိုလိုက်ပါတယ်။
We all in the international community need to work out how we can solve the issue on the other side of the
နောက်ပိုင်းမှာဒီသတင်းအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်ရှိနေကြီးဥကိုနီလောက်ချန်တက်ဖြတ်ခံရတာတစ်နှစ်ပြည့်တဲ့အချိန်မျှတတဲ့တရားရေးစီရင်မှုရပါမလားဆိုတဲ့စိုးရိမ်ချက်တွေအကြောင်းသတင်းနောက်မှဆူအစီအစဉ်နောက်မြန်မာနိုင်ငံကငလျင်ဘေးဒဏ်ခံနိုင်အောင်လို့ဂျပန်ငလျင်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့ချုပ်တင်ကာကွယ်မှုတွေလုပ်နေတဲ့အကြောင်းမြန်မာတခွေအစီအစဉ်တို့ကိုနားဆင်ရဖို့ရှိသလိုစနေညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်တိန်ကြီးထိုင်နဲ့ကိုအောင်အောင်တို့ကတင်ပြပေးကြပါလိမ့်မယ်ရှင်။
မြောက်ကိုရီးယားနိုင်ငံမြို့တော်ပျုံယံမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့တောင်ကိုရီးယားသမ္မတကိုဒီကနေ့စနေနေ့မှာဖိတ်ကြားလိုက်တာကြောင့်တောင်ကိုရီးယားအိုလံပစ်ပွဲတော်ကနေတန်ကင်းတမန်ကင်းတိုးတက်မှုတရက်ကိုရရှိလိုက်တာဖြစ်ပါတယ်။ကိုရီးယားနှစ်နိုင်ငံဆက်ဆံရေးတိုးတက်လို့တဲ့စန္ဒကိုရေးထားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းထံကပေးစာကိုညီမဖြစ်သူကင်ယိုဂျွန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုဒီကနေ့ပေးအပ်ခဲ့ပါတယ်။တောင်ကိုရီးယားသမ္မတအိန်ဒေါ်ဘလူးဟောက်စ်မှာဒီကနေ့မြောက်ကိုရီးယားအိုလံပစ်ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတကနေ့လယ်စာတည်ခင်းခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတအနေနဲ့အစောဆုံးဖြစ်နိုင်တဲ့အချိန်မှာမြောက်ကိုရီးယားနိုင်ငံပျုံယံမြို့တော်ကိုလာရောက်ပြီးမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ဆုံဖို့ကိုလည်းကင်ဂျွန်အွန်းရဲ့ညီမကနှုတ်နဲ့ဖိတ်ကြားခဲ့တယ်လို့တောင်ကိုရီးယားသမ္မတပြောခွင့်ရကပြောပါတယ်။အနာဂတ်မှာဒီလိုဖြစ်လာဖို့အတွက်လိုအပ်တဲ့အခြေအနေမျိုးဖြစ်အောင်ဆောင်ရွက်မယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဖိတ်ကြားချက်ကိုတုံ့ပြန်ခဲ့တဲ့အကြောင်းလည်းပြောခွင့်ရကပြောပါတယ်။အခုလိုဖိတ်ကြားတာကြောင့်ဆယ်နှစ်တာကာလအတွင်းတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တွေကြားပထမဆုံးညီလာခံတစ်ခုထွက်ပေါ်လာနိုင်ခြင်းရှိနေပါတယ်။ငယ်ရွယ်တဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအနေနဲ့2011ခုနှစ်ဒီဇင်ဘာလမှာအာဏာစပြီးယူခဲ့ပြီးတဲ့နောက်ကမ္ဘာခေါင်းဆောင်အနေနဲ့တွေ့ဆုံမှုမရှိသေးပါဘူး။အခုတန်ကင်းတမန်ကင်းတိုးတက်မှုကတောင်ကိုရီးယားသမ္မတမွန်ဂျေအင်အတွက်တော့ခိုင်မာတဲ့အောင်မြင်မှုလည်းဖြစ်ပါတယ်။2019ခုနှစ်မေလအတွင်းရွေးကောက်ခံခဲ့ရပြီးချိန်ကစလို့သမ္မတမွန်ဂျေအင်ကကိုရီးယားကျွန်းဆွယ်ပဋိပက္ခတွေကိုရှော့ချနိုင်ဖို့အတွက်မြောက်ကိုရီးယားနဲ့ဆက်ဆက်ဆွေးနွေးမှုထိတွေ့ဆက်ဆံမှုတွန်းပြန်လှုပ်ဆောင်ဖို့အားပေးနေတာဖြစ်ပါတယ်ရှင်
။စီးရီးယားနိုင်ငံအလယ်ပိုင်းမှာအစ္စရေးတပ်ကစီးနင်းတိုက်ခိုက်ပြီးနောက်မှာတော့အစ္စရေးရဲ့ရန်စကြီးကြွမှုတွေကိုစီးရီးယားကတုံ့ပြန်မယ်လို့နိုင်ငံပိုင်သတင်းကဖော်ပြသွားတယ်။အီရန်ရဲ့ရန်စမှုကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကစီးရီးယားနဲ့အီရန်စီးရီးပြစ်မှတ်တွေကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ရဲ့ပြောခွင့်ရဂျိုနာသန်ကွန်ရီကတ်စ်ကတိတလူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ပောက်ကွဲတံတွေကိုမြို့တော်ဒမတ်စကတ်အနီးကရီးဖ်ဒမတ်စကတ်ပြည်နယ်တွင်းကပါကြားခဲ့ရတယ်လို့လည်းစီးရီးယားနိုင်ငံမှရုတ်တံကပြောဆိုထားပါတယ်။စီးရီးယားနိုင်ငံတွင်းကနေလွတ်တင်လိုက်တဲ့အီရန်ရဲ့ဝေဒင်းဒရုန်းယာဉ်ကမနေ့ကဒီတောက်ကြနေနှောင်းပိုင်းမှာအစ္စရေးပိုင်ငယ်ထဲကိုဝင်ရောက်လာခဲ့တာကြောင့်ပြစ်ချခဲ့ကြောင်းအစ္စရေးဘက်ကအစိုးရမှပြောဆိုခဲ့ပါတယ်။ဒါကိုတုံ့ပြန်တဲ့အနေနဲ့စီးရီးယားနိုင်ငံတွင်းကအီရန်ပြစ်မှတ်တွေကိုအစ္စရေးဘက်ကရည်ရွယ်တိုက်ခိုက်ခဲ့တယ်လို့ပြောခွင့်ရကွန်ရီကတ်စ်ကပြောပါတယ်။အစ္စရေးရဲ့အချုပ်ချာအာဏာကိုအခုလိုတီပါချုပ်ပေါက်မှုမှာအီရန်မှာတာဝန်ရှိတယ်လို့လည်းအစ္စရေးကာကွယ်ရေးတပ်ဖွဲ့တွေရဲ့ပြောခွင့်ရကပြောပါတယ်။အီရန်ဘက်ကတော့ဒီအချက်လက်ကိုအတည်ပြုဖို့ညင်ပါတယ်။အစ္စရေးဘက်ကအခုလိုပြောဆိုချက်တွေကိုအတည်မပြုဘူးလို့အီရန်တော်လှန်ရေးပြည်ဆောင်တပ်ရဲ့ယာယီတပ်မှုပူဇော်ကြီးဟူစိန်ဆလမီကပြောပါတယ်။ဒီကနေ့စနေနေ့စီးနင်းတိုက်ခိုက်မှုအတွင်းအစ္စရေးတိုက်လေယာဉ်တစ်စင်းကိုစီးရီးယားစစ်တပ်ကလေယာဉ်ပြည့်မြောက်နဲ့ပစ်ချခဲ့ပါတယ်။အစ္စရေးလေယာဉ်မှုတွေကတော့လေယာဉ်ထဲကနေခုန်ထွက်နိုင်ခဲ့တယ်လို့အစ္စရေးကာကွယ်ရေးတပ်ဖွဲ့ဘက်ကပြောပါတယ်။ဒါပေမဲ့လည်းလေယာဉ်ကနေအရေးပေါ်ဆွန့်ခွာမှုအတွင်းအစ္စရေးလေယာဉ်မှုအူအပြင်းထန်တဲ့ရခဲ့တယ်လို့နောက်ပိုင်းမှာအစ္စရေးဘက်ကပြောဆိုပါတယ်ခင်ဗျာ
။2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲအတွင်းရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိစုံစမ်းတဲ့နေရာမှာ FBI စုံစမ်းရေးမှုတွေက အာနာအလက်သုံးစာလုပ်ခဲ့ကြောင်းတွေ့ရတယ်လို့ရီပဘလီကန်တွေကဆွဆွဲထားတဲ့အငင်းပွားပွဲရုံးတွင်မှတ်တမ်းကိုတုံ့ပြန်ထားတဲ့ဒီမိုကရက်တစ်ရဲ့ရုံးတွင်မှတ်တမ်းထုတ်ပြန်ဖို့ကိုတော့သမ္မတဒေါ်နယ်ထရန့်ကအတည်ပြုမပေးပါဘူး။အင်ပြူရောအချံပြေးတူဖြစ်တဲ့ဒွန်မက်ဘန်းကတော့ဒီမိုကရက်တစ်ရဲ့ရုံးတွင်မှတ်တမ်းကိုလူအများသိအောင်မထုတ်ပြန်ဖို့သမ္မတကဆုံးဖြတ်ခဲ့တာလို့တောက်ချန်နေကထုတ်တဲ့ကြေညာချက်မှာဖော်ပြပါတယ်။ဒီရုံးတွင်မှတ်တမ်းတွေမှာထိတ်တန့်လျော့ဝဲအချက်လက်အများပြားပါဝင်နေတာကြောင့်အခုလိုဆုံးဖြတ်တာလို့လည်းပြောဆိုထားပါတယ်။ထိတ်တန့်ဒီမိုကရက်အောက်လွှတ်တော်မှတယောက်ဖြစ်တဲ့စတန်နီဟိုယာကသမ္မတထရန့်အနေနဲ့အခုလိုဟန်တာခဲ့တဲ့အတွက်အကြီးအကျယ်စိတ်ပြတ်မိတယ်လို့မနေ့တောက်ချန်နေနှောင်းပိုင်းကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်ရှင်
။အင်ဂျင်ကျက်ဖတ်မှုနဲ့ဆွဆဲခံထားတဲ့အင်မီရောဝန်ထမ်းတယောက်ယာရုကနေနှုတ်ထွက်သွားပြီလို့အင်မီရောကတောက်ချန်နေနှောင်းပိုင်းမှာအတည်ပြုပြောကြားလိုက်ပါတယ်။သမ္မတအတွက်မိန်ကွန်းရေးသားသူဒေးဗစ်ဆော်ရင်ဆန်ဟာတောက်ကြနေမှာနှုတ်ထွက်သွားကြောင်းအင်မီရောပြောခွင့်ရတဦးဖြစ်တဲ့ရက်ရှားကပြောပါတယ်သူဟာယာရုကနှုတ်ထွက်ခဲ့တဲ့ဒုတိယမြောက်အင်မီရောဝန်ထမ်းလည်းဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ရက်တုန်းကလည်းအင်မီရောဝန်ထမ်းကြီးကအကြီးအကဲရရှိတဦးဖြစ်တဲ့ရော့ဖော်တာနှုတ်ထွက်သွားပါတယ်ဖော်တာဟာနိုင်တဲ့စီးနင်းလုပ်ခဲ့တယ်လို့သူ့ရဲ့ဇနီးဟောင်းတွေကဆွဆဲခဲ့ကြပြီးတဲ့နောက်အဲ့လိုနှုတ်ထွက်သွားတော့ပါဆိုရာဆန်အပေါ်ဆွဆဲချက်တွေထွက်ပေါ်လာပြီးတဲ့နောက်အင်မီရောတာဝန်ရှိသူတွေကသူ့ကိုခေါ်ယူပြောဆိုခဲ့တယ်လို့ရှားကပြောပါတယ်သမ္မတဒေါ်နယ်ထရမ့်ကတော့ပေါ်တာနှုတ်ထွက်သွားတဲ့အတွက်အလွန်ဝမ်းနေကြောင်းတောက်ကြနေမှာပဲပြောလိုက်ပါတယ်။သူဟာအပြစ်မရှိသူဖြစ်တယ်ဆိုတာကိုသတိပြုရမယ်လို့ထရမ့်ကသတင်းတော်တွေကိုတောက်ကြနေကအိုဗဲယုံငန်တွင်ပြောပါတယ်။ဒါပေမဲ့လည်းစိတ်ပိုင်းယုတ်ပိုင်းဆိုင်ရာနှိပ်စက်ညှဉ်းပန်းခံခဲ့ရတယ်လို့ဆွဆဲခဲ့တဲ့ပေါ်တာရဲ့ဇနီးဟောင်းတွေအကြောင်းတော့ထရမ့်ကမပြောဆိုခဲ့ပါဘူးခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19ကီလိုဟတ်ဇ်1953ညလိုင်းဒိုမီတာ25ကီလိုဟတ်ဇ်11803ညလိုင်းဒိုမီတာ32ကီလိုဟတ်ဇ်6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190ကီလိုဟတ်ဇ်1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ဥရောပလွှတ်တော်ရဲ့လူ့ခွင့်ရေးဆိုင်ရာဆက်ကော်မတီအနေနဲ့မြန်မာနိုင်ငံကိုနောက်သတင်းပတ်မှာတွားရောက်ပြီးဘင်္ဂလားဒေ့ရှ်နယ်စပ်ကိုတွားနောက်ဒေသတွင်းလက်ရှိဖြစ်ထွန်းမှုတွေကိုလက်တွေ့လေ့လာကြမှာဖြစ်တယ်လို့ New Europe သတင်းကဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံတွင်းကဆုလိုက်ပြုံးလိုက်တပ်ဖြတ်မှုနဲ့ပတ်သက်ပြီး Reuters သတင်း Agency ရဲ့သတင်းနဲ့ပတ်သက်လို့လွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုမှုတွေနောက်ပိုင်းအခုလိုဥရောပလွှတ်တော်အဖွဲ့မြန်မာနိုင်ငံခီးစဉ်ထွက်ပေါ်လာတာပါဥရောပလွှတ်တော်ကိုယ်စားလှယ်အဖွဲ့မှာတော့နိုင်ငံခြားရေးနိုင်ငံတကာကုန်သွယ်ရေးကော်မတီနဲ့ဥရောပအရှိတောင်အရှကိုယ်စားလှယ်အဖွဲ့ကအဖွဲ့ဝင်တွေလိုက်ပါသွားမှာဖြစ်ပါတယ်ဥရောပလွှတ်တော်ကိုယ်စားလှယ်အဖွဲ့ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်မှာဖြစ်တယ်လို့ရခိုင်ပြည်နယ်ထဲမှာလုတ်ကင်နေကြတဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေမြန်မာရပ်ဖက်အဖွဲ့အစည်းတွေဘာသာရေးနဲ့နိုင်ငံရေးခေါင်းဆောင်တွေမီဒီယာတွေနဲ့လည်းတွေ့ဆုံကြမှာဖြစ်ပါတယ်တစ်ချိန်တည်းမှာပဲဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံခြားရေးဝန်ကြီးဘောရစ်ဂျွန်ဆန်ကတော့ရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိရှိနဲ့မြန်မာနိုင်ငံကိုပြန်နိုင်ရေးအတွက်ဗြိတိန်နိုင်ငံကဆောင်ရွက်နေတယ်လို့ပြောဆိုခဲ့ပါတယ်ဒီကနေ့နေကင်းပိုင်းမှာပဲဘင်္ဂလားဒေ့ရှ်ကကုတူပလောင်နဲ့ဘာလူခါလီရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်ခဲ့ပြီးဗြိတိန်နိုင်ငံခြားရေးဝန်ကြီးကအခုလိုပြောဆိုလိုက်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ခီးစဉ်ပြီးမှာတော့ဗြိတိန်နိုင်ငံခြားရေးဝန်ကြီးကမြန်မာနိုင်ငံကိုခီးစက်မှာဖြစ်ပြီးရိုဟင်ဂျာအရေးတော်ဆန်းစုကြည်နဲ့ဆွေးနွေးမယ်လို့ခန့်မှန်းရပါတယ်ရှင်
နော်ဝေနိုင်ငံကမာရစ်ဒိုရကန်ဟာတောင်ကိုရီးယားနိုင်ငံပျုံချောင်းမြို့မှာကျင်းပနေတဲ့ဆောင်းရာသီအိုလံပစ်ပြိုင်ပွဲရဲ့စံချိန်တင်မှတ်တမ်းဝင်သူဖြစ်သွားပါပြီ။15ကီလိုမီတာနှင်းလျှောစီးပြိုင်ပွဲမှာသူဟာငွေတံဆိပ်စုရပြီးသူဟာဆောင်းရာသီအိုလံပစ်ပြိုင်ပွဲရဲ့ဂုဏ်သူဆောင်အမျိုးသမီးအားကစားတစ်ဦးလည်းဖြစ်လာပါတယ်။အခုရရှိတဲ့စုဟာ17ချိန်မြောက်စုဖြစ်ပြီးတော့ရွှေ6ချိန်ငွေ4ချိန်နဲ့ကျေးတံဆိပ်တစ်စုရပူးပါတယ်။ရှီဒင်နိုင်ငံကရှာလော့ခါလာကတော့ဒီနှစ်အတွက်နှင်းလျှောစီးပြိုင်ပွဲမှာပထမစုရသွားပါတယ်။2014ခုနှစ်ဆိုချီအိုလံပစ်ပြိုင်ပွဲမှာဂျော်ရကန်ကိုရှုံးသွားခဲ့ပြီးတဲ့နောက်ဒီပြိုင်ပွဲအတွင်းနောက်ဆုံး2ကီလိုမီတာမှာသူဟာအသာစီးရလာပြီး9စက္ကန့်ကျော်နဲ့ရွှေတံဆိပ်ရခဲ့တာပါဖင်လန်နိုင်ငံကခရစ်စတာပါရာမာကိုစကီကတော့ကျေးတံဆိပ်ရရှိပါတယ်အမေရိကန်ဒီဂျက်စီတီဂန်စ်ကတော့နံပါတ်5နေရာချိတ်ခဲ့ပြီးသူဟာအမေရိကန်မျိုးသမီးတွေထဲမှာအကောင်းဆုံးစံချိန်ချိုးနိုင်ခဲ့သူဖြစ်ပါတယ်
အစ္စလာမ်ရဲ့ဆွန်ရောက် IS အဖွဲ့ကြီးရဲ့ကမ္ဘာတဝန်းဗန္ဒာရေးအသက်သွေးကြောကိုပိတ်ပစ်နိုင်ရေးချိုးဖောက်မှုတစ်စိတ်တစ်ပိုင်းအနေနဲ့အမေရိကန်ပြည်ထောင်စုကဒေတာအတွင်းနဲ့ဒေတာဆိုင်ရာ IS အတွက်လုံးလုံးနေတဲ့သူတွေအကျိုးဆောင်တွေအပေါ်တိုးမြှင့်ဖိအားပေးဆောင်ရွက်နေပါတယ်။မနေ့တောက်ချာနေ့မှာပဲအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကဆိုမာလီယာ၊တူရကီနဲ့ဖိလစ်ပိုင်နိုင်ငံတွေကဒဏ်ခပိတ်ဆို့မှုချမှတ်ခံရတဲ့လူပုဂ္ဂိုလ်တွေ၊ကုမ္ပဏီတွေစီးရင်ကိုကြီးညာခဲ့ပါတယ်။အကြမ်းဖက်ဝါဒီကိုလက်နက်ငွေကြေးနဲ့အဝေးတွင်ဒရုန်းယာဉ်တွေရရှိအောင်ပံ့ပိုးပေးနေတဲ့ကွန်ရက်တွေကိုအကြီးအကျယ်ပြစ်မှတ်ထားဆောင်ရွက်မှုရဲ့တစ်စိတ်တစ်ပိုင်းဖြစ်တယ်လို့လည်းအမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကပြောဆိုထားပါတယ်ရှင
်။နောက်ဆုံးရထားတဲ့သတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကိုအောင်အောင်တို့ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုယူဆုံးသတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်စခန်းတွေမှာနေထိုင်နေကြတဲ့ရိုဟင်ဂျာတွေသူတို့ရဲ့နေရရင်းကိုဂုဏ်သိက္ခာရှိရှိပြန်နိုင်ဖို့အားလုံးကလိုလားကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးBoris Johnson ကပြောဆိုလိုက်ပါတယ်သူဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်ရှိနေပြီးဒီကနေ့စနေနေ့မှာတော့မြန်မာနဲ့ဒီဘင်္ဂလားနယ်စပ်အနီးကော့ဆက်ဘဇားကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုခဲ့ပါတယ်ဒီကြောင့် AP သတင်းကိုအခြေခံပြီးတော့ကိုအောင်အောင်ပြောပြပေးပါရှင
်ဘင်္ဂလားဒေ့ရှ်ခီးစဉ်တွင်မြို့တော်ဒါကာမှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ် Sheikh Hasina နဲ့ရောနိုင်ငံသားရေးဝန်ကြီးနေပါတောက်ကြနေကတွေ့ဆုံခဲ့ပြီးဒုက္ခသည်ရေးပါဝင်နိုင်ငံသားပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တယ်လို့ဝန်ကြီး Boris Johnson ကပြောပါတယ်
I'm going tomorrow to Cox's Bazaar to look at the camps and
မနေ့မှာ Cox's Bazaar ကဒုက္ခသည်စခန်းတွေကိုတွားရောက်ကြည့်ရှုမှာဖြစ်တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့အတူ UK ရဲ့လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးနေတာတွေကိုလည်းတွားကြည့်မှာပါဝန်ကြီးချုပ်နဲ့လည်းရင်းနှီးနှီးနှီးအချိန်တော်ကြာတွေ့ဆုံခဲ့ပြီးဘင်္ဂလားဒေ့ရှ်နဲ့ UK ကြားဥပပေါင်းဆောင်ရွက်မှုနဲ့ပတ်သက်ပြီးတော့လည်းအကြောင်းအရာပေါင်းစုံဆွေးနွေးခဲ့ပါတယ်
ဇန်နဝါရီလအတွင်းမြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဒုက္ခသည်တွေကိုပြန်လည်လက်ခံဖို့သဘောတူညီခဲ့ကြပြီးမလဲရေရှည်ခိုင်မာတဲ့ဘဝအာမခံချက်နဲ့လုံခြုံစိတ်ချရတဲ့အနေအထားရရှိဖို့အပြင်နိုင်ငံသားအခွင့်အရေးတန်းတူညီမျှပေးမှာပဲနေရင်းကိုပြန်လာရေးကြမယ်လို့ဒုက္ခသည်တွေကပြောပါတယ်မြန်မာအစိုးရဘက်ကတော့ဒုက္ခသည်တွေအတွက်အားလုံးစီမံထားပြီလို့ပြောထားပြီးတော့မကြသေးခင်ကလည်းနိုင်ငံတကာတန်တမန်တချို့ကမြန်မာအစိုးရရရှိတွေကရခိုင်ပြည်နယ်ကဒုက္ခသည်တွေအတွက်ဆောက်လုပ်ထားတဲ့စခန်းတွေကိုလိုက်လံပြသခဲ့ပါတယ်ပြည်ထောင်စုဂျာယီဝန်ကြီး Boris Johnson ကတော့ပိုးပြီးတော့ပွင့်လင်းမြင်သာမှုရှိရှိနဲ့ဆောင်ရွက်ဖို့ပြောကြားပါရယ
် I think we all in the international community need to work out how we can solve the issue on the other side
အင်္ဂလန်ကအတိုင်းဝိုင်းနေတဲ့မြန်မာနိုင်ငံဘက်ကပြဿနာရင်းနဲ့ပတ်သက်ပြီးဘလို့ဖြေရှားနိုင်မလဲဆိုတာကိုဆွေးနွေးဖြေရှားကြဖို့လိုပါမယ်ရိုဟင်ဂျာတွေအနေနဲ့သူတို့နေရရင်းကိုဂုဏ်သိက္ခာရှိရှိဘေးကင်းလုံခြုံစွာပြန်နိုင်ဖို့အားလုံးကမြင်ကြပါရယ်အခုလေးပဲဝန်ကြီးချုပ်နဲ့ရောနိုင်ငံသားရေးဝန်ကြီးနဲ့ပါစကားပြောခဲ့ပြီးဘင်္ဂလားဒေ့ရှ်အနေနဲ့ရော UK အနေနဲ့ပါဘာတွေလုပ်ဖို့လိုမလဲဆိုတဲ့အပေါ်သဘောထားချင်းတိုက်ဆိုင်တဲ့အတွက်ကြောင့်လည်းတကယ်ကိုအားတက်မိပါတယ်။ဒါပေမဲ့တကယ်လုပ်ဖို့လိုတာကတော့မြန်မာအစိုးရကိုဒီသဘောထားနဲ့ပတ်သက်ပြီးတိုက်တွန်းအတိပေးဖို့လို့ထင်ပါတယ်
။ဒီကနေ့စနေနေ့မှာတော့ဝန်ကြီး Boris Johnson ဟာ Cox's Bazaar ကဒုက္ခသည်စခန်းတွေကိုဘင်္ဂလားဒေ့ရှ်အစိုးရအရာရှိတွေနဲ့အတူတွားရောက်ခဲ့ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့ပါတယ်။လွန်ခဲ့တဲ့နှစ်ဩဂုတ်လကမှကစလို့အာဆာအစွမ်းရောင်အဖွဲ့ကလူမျိုးရေးကင်းစခန်းတွေကိုဝင်ရောက်တိုက်ခိုက်ပြီးစစ်တပ်ရဲ့နေမင်းရှင်းလင်းမှုတွေအတွင်လူခွင့်ရေးဖောက်ဖျက်ကျိုးလွန်မှုတွေကြောင့်ဒုက္ခသည်9သိန်းနီးပါးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလွန်ခဲ့ကြပါတယ်။အဲဒီလူမျိုးရေးတပ်ဖွဲ့ဝင်တွေဟာဒေသခံမွတ်စလင်တွေကိုအဓမ္မကျင့်တတ်ဖြတ်တယ်လို့ပစ္စည်းတွေလည်းလူယူခဲ့ကြတယ်လို့ဒုက္ခသည်တွေကပြောကြားထားပါတယ်ခင်ဗျာ။
ကိုအောင်ပါရှင်ဒီထိုင်းနိုင်ငံမလေးရှားဘက်ကအခြေအနေကိုပြောပြပေးခြင်းပါတယ်မလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးဆလန်ကောပြည်နယ်ထဲမှာမြန်မာတွေဖမ်းခံနေရပါတယ်ဒါ့အပြင်ထိုင်းနိုင်ငံဟဲ့ရိုင်မြို့နယ်နဲ့ကပ်နေတဲ့မလေးရှားနယ်စပ်လမ်းတွေမှာလည်းစစ်စေးဂိတ်တွေတိုးချထားတဲ့အတွက်မလေးရှားကိုအဝင်ထွက်လုပ်နေတဲ့မြန်မာတွေဖမ်းခံနေရတယ်လို့သိရပါတယ်ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားတာနားဆင်ပါရှင
်မလေးရှားနိုင်ငံကွာလာလမ်ပူးမြို့အနီးဆလန်ကောပြည်နယ်ထဲမှာတော့မြန်မာတွေအများစုရှိရာနေရာတွေမှာမလေးရှားအနာပိုင်တွေကအထောက်ထားမဲ့မြန်မာတွေကိုအဖမ်းဆီးတွေလုပ်နေတဲ့အကြောင်းမလေးရှားနိုင်ငံမြန်မာတိုင်ရင်းကိုကိုစားပြုပြီးအခုညီပေးနေတဲ့ဂျိုဟိုမြို့ကစခန်းတာဝန်ခံကိုတီယာမမောင်ကပြောပါတယ
်ဒီကလေးရက်ကကျွန်တော်တို့ဒီရှားလမ်းလိုနေရာမျိုးပေါ့နော်အဲနောက်တချို့ကလန်းလိုနေရာမျိုးပေါ့အဲ့လိုနေရာမျိုးလေးတွေမှာတော့ဖမ်းတာဆီးတာလေးတွေရှိတယ်လို့တော့ကျွန်တော်တို့သတင်းရပါတယ်ရှာလန်းနဲ့ကလန်းပေါ့ကလန်းကောပြည်နယ်ထဲမှာပါတာပါဗျကွာလာလမ်ပူနဲ့တော့စိတ်အဝေးကြီးတော့မဟုတ်ဘူးပေါ့နော်ကျွန်တော်တို့ပြောမယ်ဆိုရင်တော့ဆလန်ကောပြည်နယ်နဲ့ကွာလာလမ်ပူကကျွန်တော်တို့ခေါ်တာတော့ဝီလာယက်ခေါ်တာပေါ့နော်ဝီလာယက်ပြည်နယ်ပေါ့အဲ့ပြည်နယ်ကကကတ်နေတဲ့ပြည်နယ်ကကူးပြည်နယ်လေ
ထိုင်းမလေးနယ်စပ်ကပြည်နယ်တွေမှာတော့စစ်စေးရေးဂိတ်တွေကိုထားပြီးစီမံချက်တွေနဲ့ပုံမစစ်စေးနေတာကြောင့်ထိုင်းဘက်ကနေကူးလာတဲ့မြန်မာတွေမလေးရှားနိုင်ငံကနေထိုင်းနယ်စပ်ဘက်ကိုပြန်ကြမဲ့မြန်မာတွေကတော့ဖန်စီခံရမှုတွေရှိနေတယ်လို့လည်းဆိုပါတယ်
။ရေပုံရဆိုလို့ရှိရင်တော့ကိုတာဘာလို့ရှိတယ်။ဒီဘက်ကဆိုလို့ရှိရင်ကျွန်တော်တို့ဟိုဟာဆိုရင်
ဖေဖော်ဝါရီလတဲ့မှာပဲထိုင်းဘက်ကနေမလေးရှားနယ်စပ်ကိုခွင့်ပြုကြိုးစားကြတဲ့မြန်မာနိုင်ငံသား20ဦးကိုလည်းဖမ်းယူနာပိုင်ကဖမ်းဆီးခဲ့ပါတယ်။
မေးမှာတရင်ပေးပို့ခဲ့တာပါရှင်ခုစနေနေ့ညလိုက်ထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးခြင်းပါတယ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဥပဒေအကြံပေးရှင်းနေကြီးဦးကိုနီရန်ကုန်လေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖြတ်ခံရတာတစ်နှစ်ပြည့်ခဲ့ပါပြီဒါပေမဲ့လို့အခုချိန်ကြီးကတော့တရားခံပြေးအောင်ဝင်းခံကိုမဖမ်းဆီးနိုင်သေးသလိုအမှုမှန်လည်းမဖော်ထုတ်နိုင်သေးပါဘူးဒီရပ ပတ်ရဲ့သတင်းတော်မဆုအစီအစဉ်မှာမမမြင့်ခိုင်တင်ပြပေးထားပါတယ
်။ NLD ပါတီရဲ့ဥပဒေအကြံပေးရှေ့နေကြီးဦးကိုနီရန်ကုန်အပြည်ပြည်ဆိုင်ရာလေစိတ်မှာတနက်နဲ့လှုပ်ကြံတက်ဖြတ်ခံခဲ့ရတာတစ်နှစ်ကျော်လာခဲ့ပြီဖြစ်ပြီးဖေဖော်ဝါရီ9ရက်နေ့43ချိန်မြောက်ရုံးချိန်မှာတော့တနတ်သမားကြည်လင်းနဲ့ဖမ်းဆီးထားတဲ့ကျူးလွန်သူတွေကိုတေတံထိုက်တဲ့ကျင့်မှုတွေနဲ့ဆွဲချက်တင်လိုက်ပါပြီ
။အမှန်တရားကိုဖော်ထုတ်ပေးပါ။ကျွန်တော်ဘာမှမဆွဆွဲပါပဲနဲ့ကျွန်တော်ဘာကိုဖြေရှင်းရမှာလဲ။ကျွန်တော်ဆွဲချက်တင်တယ်။ဘာပြစ်မှမရှိဘူး။ဘာအတောက်တောင်းမှလည်းမရှိဘူး။ကျွန်တော်အကြောင်းကိုလည်းဒီနေရာလေးပြည့်အောင်ဆုံးသားပေးပါ။ဘုံကကပြောတဲ့ရှင်းနေတယ်ပြောနေတယ်တစ်ဆက်နဲ့လမ်းမဆုံးပါနဲ့။အော်အချက်လက်နဲ့ပဲသွားပါဗျာ
ဆွဲချက်တင်ပြီးသား
ဆွဲချက်တင်ပြီးသားဟာ
ကြောင်းပြတယ
်မှာကျွန်တော်ကိုရှိတယ်ဆက်ကတ်
တနတ်သမားဦးကြည်လင်းဦးအောင်ဝင်းစုံနဲ့ဦးစရာဖြူတို့ကိုလူတက်ရန်ကြိုတင်ပူပေါင်းကြံစီမှုရာဇဝတ်ကြီးပုံမှ300နဲ့တစ်ခခွေမြင်းဆောင်34နဲ့ဆွဲချက်တင်ခဲ့ပြီးအများဆုံးတေရန်အထိကြားခံရနိုင်တာဖြစ်ပါတယ်။ဦးအောင်ဝင်းစုံကိုထွက်ပြေးလွတ်မြောက်နိုင်အောင်ကားနဲ့ခေါ်ယူပေးခဲ့တဲ့ဦးအောင်ဝင်းထုံးကိုတော့တရေခံကိုလက်ခံမှုရာဇဝတ်ကြီးပုံမှ11နဲ့ဆွဲချက်တင်လိုက်တာဖြစ်ပြီးအများဆုံးထောင်ဒဏ်2နှစ်အထိကြားခံရနိုင်ပါတယ်။ဆွဲချက်တင်လိုက်ကြီးလို့တရားရုံးကဆုံးဖြတ်လိုက်တာဟာမြစ်မှုကျူးလွန်သူတွေကိုအမိန့်ချဖို့စစ်ဆေးတော့မှာမို့အမှုမှန်ပေါ်ပေါက်ဖို့တဆင့်နီးစပ်လာပြီလို့လုံးချံခံခဲ့ရတဲ့ရှေ့မီကြီးဦးကိုနီရဲ့ရှေ့နေဦးခင်မောင်ထေကပြောပါတယ်
။အရင်တုန်းကတရားရက်တက်ဖွဲ့ကတရားဆွဲတင်ပို့တာပါ။ရက်တက်ဖွဲ့ကတရားဆွဲတင်ပို့တဲ့ကိစ္စဟာဒါ inquiry လုပ်ပြီးတော့ဟို sorry ဟို investigation လုပ်ပြီးတော့ police charge လုပ်တာပါ။တရားရုံးရောက်လာတဲ့အခါမှာအဲ့ဒီ police charge လုပ်ထားတဲ့လူတွေနဲ့ပတ်သက်လို့စစ်ဆေးဆုံးဖြတ်ဖို့အတွက်ပေါ့ဗျာစီရင်ဆုံးဖြတ်ဖို့အတွက်အခြေအနေရှိတလားဆိုတဲ့ကိစ္စကိုဒါဆွဲချက်မတင်ခင်အထိကကျွန်တော်တို့တရားရုံး inquiry လုပ်တာပါခင်ဗျာဒါသူတို့ဘက်မှာစုံစမ်းစစ်ဆေးနေတာပါเนาะ inquiry လုပ်ပြီးတဲ့အခါမှာတရားရုံးအနေနဲ့ inquiry လုပ်လိုက်တာဟာရတဲ့ဘက်ကဆွဲလာတဲ့အတိုင်းเนาะ300နှစ်1ခွေမြန်ဆောင်34နဲ့စစ်ဆေးစီရင်မှုအကြောင်းလုံလောက်တမထင်လို့ဒီနေ့ဆွဲချက်အမိန့်ချတာပါဒါကြောင့်မလို့အခုဟာကဆက်စစ်မယ်ဆိုတဲ့ကိစ္စဟာသူတို့ဘက်မှာအဆုံးဖြတ်ပေးဖို့เนาะအမိန့်ချဖို့အတွက်ကိုဆက်ပြီးစစ်မှာပါအဲ့တော့ခုနကရှိပိုင်းကဟာကဒီလိုအမိန့်ချဖို့အတွက်ကိုဆွဲချက်အမိန့်ချဖို့လုံလောက်တလားဆိုတော့ inquiry လုပ်တာအခုက trial သွားတော့မှာခင်အခုဒီနေ့ကစပြီးတော့နောက်စစ်မှတွေအားလုံးဟာ trial ပါခင်နောက်ထပ်အဆင့်တစ်ဆင့်တက်သွားပါပြီ
ရှိနေကြီးဦးကိုနီကိုလူပုံလဲမှာလှုပ်ကြံတက်ဖြတ်ပြီးတနတ်သမားကိုနောက်ကနေလိုက်ဖမ်းတဲ့အငားရင်မောင်းကိုနီဝင်းကိုပါနောက်ဆက်တွဲတက်ဖြတ်ခဲ့တာဟာတရားဥပဒေစိုးမိုးရေးကိုစိန်ခေါ်တဲ့ကိစ္စဖြစ်တာမို့ဆွဲချက်တင်စစ်ဆေးရတာဖြစ်တယ်လို့ကိုနီဝင်းရဲ့ရှိနေဖြစ်သူဦးရောဘတ်ဆန်းအောင်ကပြောပါတယ်
လူပုဂ္ဂိုလ်နဲ့ရောက်တိတ်ဆုံးရခြင်းတကူရဲကိုအာရုံဥတည်ရမှာ။တော့တရားစီရင်စနစ်ကိုစိန်ခေါ်တဲ့ပြည့်အပ်ဖြစ်တဲ့ကျွန်တော်တို့ကသုံးသပ်တယ်။နောက်ကျတဲ့ကတရားဥပဒေစိုးမိုးရေးကိုပါလောက်ကျန်တဲ့သဘော။ကိုနေဝေးကဘာမှမဆိုင်မင်းနဲ့ तू ကတရားဥပဒေစိုးမိုးရေးပဲနိုင်ငံသားတယောက်ကိုဖွဲ့စည်းပုံအခြေခံဥပဒေပါ။တာဝန်ကိုဆောင်ရွက်တာပေါ့။အဲ့ဒါကိုလောက်ကျန်ကျက်ကတ်တပ်ပြပလိုက်ရဆိုတာကတရားဥပဒေစိုးမိုးရေးကိုလောက်ကျန်တာစပ်ပစ်တာပဲအဲ့တော့အဲ့ဓာရီကိုစိမ့်စိမ့်ကြက်မှတ်ဖို့အတွက်အခုလို့ဆွဲချက်တင်ရင်းမဖြစ်ဘူ
းဥက္ကူနီလောက်ကျန်တပ်ပြခံရမှုမှာအဓိကငွေပေးစီခိုင်းသူဥအောင်ဝင်းခိုင်ကိုတော့တရားခံပြီးအနေနဲ့ကြေညာထားပြီးသူ့ကိုလည်းလူတက်ရန်ကြိုတင်ပူပေါင်းကြံစီမှု ရာဇဝတ်ကြီးပုံမှန်300နှစ်တစ်ခါဝင်းမြင့်ဆောင်34နှစ်ဆွဲချက်တင်ထားပါတယ်။ဦးအောင်ဝင်းခိုင်ကိုကားနဲ့ခေါ်ယူမှုကြောင့်တရားခံကိုလွတ်မြောက်ရန်ကူညီမှုပုံမှန်1နှစ်နဲ့တရားစွဲဆိုခံထားရတဲ့ဦးအောင်ဝင်းထွန်းရဲ့သားဖြစ်သူကတော့ဆွဲချက်တင်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးအဖေဖြစ်သူဦးအောင်ဝင်းထွန်းအနေနဲ့ဘာတစ်ခုမှမသိဘဲဖမ်းဆီးခံရတာမို့အမှန်တရားပေါ်ပေါက်စေချင်တယ်လို့တရားရုံးမှာပြောသွားပါတယ်။ပြီးခဲ့တဲ့အပတ်ရုံးချင်းမှာတော့တရားလွတ်တော်ရှိနေဦးကိုနီလှုပ်ကြံခံရမှုမှာပါတဲ့တနတ်သမားကြည်လင်းနဲ့အခြားအပေါင်းပါတွေကိုထောက်ခံကြောင်းပြတဲ့အနေနဲ့မင်းတို့ထမင်းဝအောင်စားထားဆိုတဲ့စတစ်ကာပါတီရှပ်တွေဝတ်ပြီးတရားရုံးရှိလာရောက်ဝင်းရံခဲ့ကြသူတွေကိုတော့လက်ရှိမှာပုံမှန်905ခါနဲ့အမှုဖွင့်ထားပြီးဖမ်းဝရမ်းထုတ်ထားပါတယ်။ရှိနေကြီးဦးကိုနီနဲ့အငားရင်မောင်းကိုနေဝင်းတို့လူပုံလဲမှာလှုပ်ကြံခံရမှုအတွက်အမှန်တရားပေါ်ပေါက်စေလိုပြီးမင်းတို့ထမင်းဝအောင်စားထားဆိုတဲ့ချင်းချောက်မှုတွေကိုလည်းလုံးဝလက်မခံဘူးလို့ဆရာတော်ဦးအောင်လောကကမိန့်ပါတယ်
။တိုင်းပြည်မှာပြန်လည်ပြုပြင်ပြီးတော့လှုပ်ဆောင်နေတဲ့နေရာမျိုးပေါ့နော်။အပြည့်ပြည့်ဆိုင်ရာနိုင်ငံတော်ပြည်ပြည့်ဆိုင်ရာလေးရင်းဘုံမှာအကြမ်းဖက်မှုတပ်ဖြတ်ဟုတ်လား။အကြမ်းဖက်မှုတပ်ဖြတ်သွားတဲ့ခါကျဒီအကြမ်းဖက်မှုကိုအမှန်တရားပေါ်ပေါ်ကြီးလဲပါနော်။နောက်တစ်ခါကျဒီရုံးထုတ်ပြီးတော့ရှင်းရှင်းနေတဲ့နေရာမှာထမင်းဝအောင်စားထားတို့ကျင်းနေတယ်ဒီလိုအဲ့ဒီစကားကိုလုံးဝလက်မခံနော်တိုင်းပြည်ပြုပြင်တာကိုမသူမဆိုပြုပြင်တာကိုဆန်းလို့လက်ခံအဲ့တော့မှတိုင်းပြည်ပြုပြင်တာတိုင်းပြည်မော်ဖျက်လို့တဲ့စီလုပ်ပြီးအကြမ်းဖက်လုပ်တာမျိုးကိုဘယ်လိုလူမှလက်ခံ
NLD ပါတီရဲ့ဥပဒေကြံပြီးရှေ့နေကြီးဦးကိုနီဟာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကိုတွန်းတွန်းတိုက်တိုက်လှုပ်ဆောင်ခဲ့သူဖြစ်ပြီးသူလုံးကြံမခံရခင်မှာလဲလွတ်တော်ကိုယ်စားလှယ်တွေကို2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်နိုင်ရေးကြိုးပမ်းကြဖို့တိုက်တွန်းခဲ့သူလည်းဖြစ်ပါတယ်။မြန်မာပြည်သူအများစုဤသူရှေ့နေကြီးဦးကိုနီလိုလားခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုပြင်ဆင်နိုင်ခြင်းမရှိဘဲနဲ့ဦးကိုနီနဲ့ကိုနေဝင်းတို့ကြာဆုံးမှုအတွက်အမှန်တရားနဲ့တရားဥပဒေစိုးမိုးမှုရှိလာနိုင်ပါမလားဆိုတာအများစုကတန်တရားဖြစ်နေကြတာလည်းဖြစ်ပါလိမ့်ရှင်
။မမင်းမြခင်အစည်းအဝေးတင်ဆက်တဲ့သတင်းနောက်မဆုအစည်းအဝေးကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုတော့မြမတခွင်အစည်းအဝေးကိုတင်ဆက်ပေးကြပါတယ်။မြမနိုင်ငံမှာအခုတလောငလျင်အသေးစားအလက်စားတွေမကြာခဏလှုပ်နေတာကြောင့်အထက်မြင့်အဆောက်အုံတွေများပြားတဲ့ရန်ကုန်မြို့နဲ့တခြားမြို့ကြီးတွေမှာနေထိုင်တဲ့သူတွေစိုးရိမ်နေကြပါတယ်။အထက်မြင့်အဆောက်အုံတွေနဲ့လူရေထိုးထွက်မှုကြောင့်ငလျင်လှုပ်ရင်ထိခိုက်ပျက်စီးမှုလည်းများနိုင်တာပါ။ဒါကြောင့်ငလျင်တန်းကြုံရရင်ဘလို့ကင်တွေရင်ဆိုင်မလဲဆိုတာအတွက်ဂျပန်ငလျင်ပညာရှင်တွေနဲ့ပူးပေါင်းပြီးတော့သက်ဆိုင်ရာကကြိုတင်ပြင်ဆင်မှုတွေလုပ်နေပါတယ်။အပြည့်အစုံကိုတော့မြစ်မခသတင်းအေဂျင်စီကကိုကောင်းမြတ်ဖြိုးကတင်ပြပေးထားပါတယ်ရှင
်။ဒီနှစ်ဇန်နဝါရီလတဲ့မြန်မာနိုင်ငံမှာငလျင်အသေးစားလှုပ်ခတ်မှုတွေဖြစ်ပွားခဲ့တာကြောင့်ငလျင်ကြီးတစ်ခုလှုပ်ခတ်နိုင်တဲ့အနေအထားရှိနေတယ်လို့ပညာရှင်တွေကခန့်မှန်းနေကြပါတယ်။ဒါကြောင့်မြန်မာနိုင်ငံမှာငလျင်လှုပ်ခတ်မှုဖြစ်ပွားပြီးနောက်ဆက်တွဲကယ်ဆယ်ရေးတွေလှုပ်ဆောင်တဲ့အခါ shelter တွေကိုစီမံခန့်ခွဲနိုင်အောင်ကျောင်းဆရာဆရာမတွေကိုတင်နှံတွေပေးဖို့လည်းစီစဉ်နေကြပါတယ်။အဲ့ဒီတင်နှံကိုတော့ဂျပန်နိုင်ငံကပညာရှင်တွေနဲ့ပူးပေါင်းလှုပ်ဆောင်မှဖြစ်ပြီးကယ်ဆယ်ရေးအဆောက်အုံတွေတတ်မှတ်နိုင်ဖို့အတွက်လည်းအခြေခံပညာစာသင်ကျောင်းတွေနဲ့အများပိုင်းအဆောက်အုံတွေကိုအရေးအသွေးစစ်ဆေးရေးတွေလှုပ်ဆောင်ဖို့ရှိနေပါတယ်။မြန်မာနိုင်ငံဘူမိတိတ်ပံအတင်းရဲ့အထွေထွေတွင်းရင်းမှုဦးအေးလွင်ကတော့မြန်မာနိုင်ငံရဲ့ငလျင်ကြောရည်နဲ့ပတ်သက်လို့အခုလိုပြောပြထားပါတယ်
။ငလျင်ဆိုတာကကမ္ဘာမြေကြီးရဲ့အောက်ခံကြောက်လွားတွေရဲ့နော်ကြောက်တဲ့တစ်ခုနဲ့တစ်ခုပွတ်တိုက်မှုကြောင့်ဖြစ်ပေါ်လာတဲ့ဆွဲအားတွေကအဲတစ်စက်ငလျင်ဆိုတာဖြစ်ပေါ်လာတယ်။မြန်မာနိုင်ငံကတော့ကျွန်တော်တို့အိန္ဒိယပလိတ်ကဘာမားပလိတ်ကဆိုတဲ့ဒီပလိတ်ချင်းတစ်ခုကြားထဲမှာညက်ပြီးတော့တွန်းခံနေရတယ်အိန္ဒိယပလိတ်ကနေဘာမပလိတ်အောက်ကိုတိုးဝင်တယ်တိုးဝင်ရင်းတဲ့ပဲအဲ့ပလိတ်နဲ့ဆက်ဆက်အဲ့အချက်ကြီးများရွေ့ရတယ်ခေါ်တော့ပမာလို့အဲ့ပလိတ်တတော်နေ theory ရရေကြီးတွေအောက်မှာအများတိုင်းလှုပ်ရှားနေတယ်လှုပ်ရှားနေတယ်ဆိုဘာပြန်ထူးထူးခြားခြားဒီမဝန်တန်းနေဆင်းလာတဲ့သခိုင်းပြော့ရေခေါ်တဲ့သခိုင်းဖော်ကြီးကမြောက်ကနေတောင်ကိုမိုင်မောင်းမြောင်များစွာစီးပြီးတော့ကပ်ပလီပြင်လည်ပြင်တော့ဆင်းသွားတယ်အဲ့ဒီဖော်နဲ့အဲ့ဒီကြက်ရွေနဲ့တခါဒါမြောက်တောင်နော်နောက်တခါ east west ဆိုတဲ့ဒီပြည့်ရွေတွေလည်းရှိတယ်။ကဘောပြည့်ရွေရှိတယ်။နောက်ဒီဘက်မှာဆိုရင်ကြောက်ကြမ်းပြည့်ရွေရှိတယ်။တာလီပြည့်ရွေရှိတယ်။နောက်ဒီကြားထဲမှာနောက်ထပ်ပြည့်ရွေအလက်ကလေးတွေအများကြီးရှိသေးတယ်။ဥပမာကျူးပြည့်ရွေတို့ဒီဒီရဲ့ပြည့်ရွေတို့နောက်ရန်ကုန်အောက်မှာလည်းပြည့်ရွေအချို့အဲ့တော့ငလျင်လောက်တာကဒီပြည့်ရွေတွေရဲ့လှုပ်ရှားမှုတွေဖြစ်တာ
။ရန်ကုန်နည်းပညာတက္ကသိုလ် Geotechnical Earthquake Engineering Professor ဒေါက်တာထွန်းနိုင်ကတော့ငလျင်တစ်ခါလှုပ်ပြီးပြန်လည်လှုပ်ခတ်နိုင်ပြီမယ်။ငလျင်ကြီးတွေနောက်ထပ်လာမယ်ဆိုတဲ့ပြောဆိုမှုတွေနဲ့ပတ်သက်လို့
ဒီလိုနေနဲ့အရန်ကြီးမစိုးရင်တင်ဘူးလို့လည်းအခုတော့ပြောပါသေးတယ်။နီးလာတယ်ဆိုတော့သူတို့ဟိုဘက်နေရှင်းစဲပြန်လာမယ်နှစ်တရာပြန်လာမယ်ဆိုတော့သုံးသက်ချက်ကြောင့်အဲ့ပေါင်နေနဲ့ကြီးငွေတဲ့နီးလာတယ်လို့ခေါ်ကြတာပေါ့လေ။အဲ့ပေါင်နေရာတည်နေမှာတကယ်ကြောင့်လည်းငလင်းစဲတဘောကခုနပြောလိုပဲ။ဘဒုမမမနိုင်ဘူးပေါ့လေ။ဆရာတို့ကမှန်တယ်နေရှင်းစဲနှစ်တရာဆိုတာလေဆရာတို့ရဲ့တွေ မေးတယ်တော့ 90% တော့အမှတ်ခံတယ်ဆိုတော့ 50% ကတော့သူအမှတ်ခံတယ်ပြောမှာမဟုတ်ဘူးတော့ 50% တော့မှတ်နိုင်မှာလည်းသူလည်းပြောမှာမဟုတ်ဘူးဆိုတော့သူ့ရဲ့သဘောတူပါသွားတာလို့ရှိတယ်ပေါ့လေဒါမှမဟုတ်ငလင်းကိုသူမှမှတ်နိုင်ဘူးဆိုရတာကအခုချိန်ထိအကုန်လက်ခံထားတယ်ပေါ့ဒါပေမဲ့လည်းမှတ်နိုင်တော့ပဲတော်လည်းပဲသူဒီပြန်တော့လာပါငလင်းရဲ့သဘောကလှုပ်ခဲ့ပြီးသားငလင်းကြီးတွေပေါ့လေတော့တစ်ချိန်မို့တစ်ချိန်တော့ပြန်လာလို့ရှိတယ်ပြန်ချင်းပြန်လာမလဲပြန်နေရပြန်လာမလဲဆိုတာကိုတော့မပြောနိုင်တာပေါ့လေပြန်လာမှာတော့တည်ကြတယ်ပေါ့သူကအဲ့ဒီကြောင့်ပဲသူကပြန်လာမယ်ဆိုပြီးတော့ပြောနေကြတာပေါ့လေကျတော်ဒီမှာတော့ဒါပေမဲ့ခုနကပြောသိမစိုးရင်စီချင်တာကကိုနှစ်တူတူမှန်မှုကတော့ခက်တယ်ဒါတော့ဆရာပြောခဲ့မယ်လာမယ်၅နှစ်တွင်ဖြစ်တော့တော့မပြောရဘူးလာမယ်တစ်နှစ်တွင်ဆိုတော့ဝေးရောလေဆိုတော့အဲ့လိုပြောဖို့ကတော့ခက်တယ်ငလင်းရဲ့တဘောကလေဆိုတော့ဒါမှမဟုတ်ဆရာတို့ကအဲ့ဒီအရာကိုပဲသိပြီးတော့ဟိုစိတ်ကြီးတိုင်းပူနေမှာဆိုလို့ပြောတယ်ဆိုဆရာတို့မတိကြတဲ့ဟာကြီးတခုကိုစိတ်အရန်ပုံနေဖြစ်ပါလို့
ခုချိန်မှာတော့ဂျပန်နိုင်ငံအထောက်ပံ့နဲ့ဂျပန်ကငလျင်ပညာရှင်တွေနဲ့ပူးပေါင်းပြီးကြိုတင်ပြင်ဆင်မှုတွေပြုလုပ်နိုင်မှုအတွက်စီစဉ်နေကြပါတယ်မြန်မာနိုင်ငံဘူမိတိုက်ပတ်အသင်းရဲ့ထွေထွေတွင်းရင်းမှုဥအေးလွင်လာတော့မြန်မာနိုင်ငံမှာတဘာဝဘေးအန္တရာယ်ကနေကယ်တင်မှုလှုပ်ဆောင်တဲ့အစီအစဉ်တွေကအားနည်းနေသေးတာကြောင့်ကြိုတင်ပြင်ဆင်ထားတယ်လို့လည်းအခုလိုပြောပါသေးတယ်
အဲ့တော့ပြောနေတာကငလင်လို့ချင်းမလို့ချင်းကငလင်ဘယ်တော့လုံလဲဆိုအဓိကတည်းငလင်လို့ရင်ဘလို့ကာကွယ်မလဲငလင်မလို့ခင်အိမ်ဒီမှာဘလို့အိမ်ကျိုးတွေစောက်တင်တယ်ငလင်လုတ်တဲ့အချိန်မှာစာတင်ကြောင်းတွေဘလို့စာတင်ကြောင်းတွေရှိတယ်လေငလင်လုတ်သွားပြီးရင်ဘလို့လွတ်အောင်အနေရောဘယ်နေရာမျိုးပြည်တင်လဲနောက်ငလင်လုတ်သွားရင်ဘလို့မတည်ဘူးဆရာကြီးကတူပါတယ်ငလင်လုတ်လို့လူတည်တာမဟုတ်တိုက်ပြူတိုက်ပြီးတော့အပေါ်အားတွေရောဟိုအလေးပင်တစ်ခုခေါင်းကိုထီလို့အန္တရာယ်ရှိလို့တည်ကြတာအဲ့တော့အဲ့အတွက်လုတ်လို့တစ်ခုခုအန္တရာယ်ဖြစ်သွားပြီအဲ့ဒီပြိုသွားပြီဆိုရင်တောင်ဝရှိတဲ့ဌာနတွေကဘယ်နေရာမှာဘယ်ရင်ရန်တရားကိုယူပြီးတော့ဒီအောက်မှာပိတ်မိတဲ့လူတွေဘလို့ကဲတင်မလဲဆိုတော့ disaster management လို့ခေါ်တဲ့ disaster management လို့ခေါ်တဲ့ဒီသဘောအန္တရာယ်ကာကွယ်တဲ့ကဲတင်တဲ့စနစ်တွေကိုကျွန်မရှိဖို့လိုတယ်အားနည်းနေတယ်ဆိုလိုချင်တာကတောင်ဝရှိတဲ့ဌာနတွေကဲသေးဦးကြီးဆရာပဲပြောပြောမိတပ်ပဲပြောပြောချက်ချင်းကြီးပဲပြောပြောနောက်ထွေအုပ်ပဲဆိုဒီအများပြည်သူကိုကိုစားပြုနေတဲ့ဌာနတွေကလောလောဆယ်မှာဘလို့ချိတ်ဆက်ပြီးတော့ဥမာအပြင်တဘောဥမာအပြင် for example เนาะမကြည့်မနေမှာဖြစ်ပြီဆိုရင်အချင်းမလားအနီးတဝိုက်မှာရန်တရားပိုင်ရှင်ဘလို့ရှိသလဲအစိုးရရန်တရားဌာနဘလို့ရှိသလဲနောက်ဆေးရုံကဘလို့လာမလဲဘယ်ဆေးရုံကိုပို့မလဲစသည်ဖြင့်ဒီကယ်ဆေးရေးစီမံချက်တွေရေးဆွဲထားဖို့လိုတယ
်ငလင်လုတ်ခတ်မှုဖြစ်ပွားခဲ့ရင်တော့ထိခိုက်မှုအများဆုံးဖြစ်နိုင်တဲ့ဒေသတွေကတော့အထက်မြင့်အဆောက်အုံများပြားတာနဲ့လူဦးရေထူထပ်တဲ့ရန်ကုန်တိုင်းဒေသကြီးကအများဆုံးထိခိုက်မှုရှိနိုင်သလိုလူနေထူထပ်တဲ့မြို့ကြီးတွေလည်းထိခိုက်မှုတွေရှိနိုင်တယ်လို့ပညာရှင်တွေကခန့်မှန်းထားကြပါတယ်။ကျွန်တော်ကောင်းမြတ်ဖြိုပါ။မြင်းမကသတင်းအေဂျင်စီကနေ VOA ကိုပေးပို့လိုက်တာဖြစ်ပါတယ
်။မြန်မာတခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုတင်ဆက်ပေးနေတာကတော့ဒီလိုင်းဒိုမီတာ24 25 32 51နဲ့လိုင်းလမ်းမီတာ190လို့ကနေည10နာရီအထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညတဲ့ဒီလိုင်းအစီအစဉ်ကိုနားဆင်ပေးသွားမှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40လို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါသောတာရှင်များရှင်2024ခုနှစ်ဖေဖော်ဝါရီလ10ရက်စနေနေ့ညပိုင်းဒုတိယပိုင်းနိုင်ဝဲအစီအစဉ်ဒီကိုတော့လှိုင်းတို့မီတာ22ကီလိုဟက်စ်တင်5လေး၅၃ညလှိုင်းတို့မီတာ25ကီလိုဟက်စ်တစ်တစ်8ခွန်၃ညလှိုင်းလံမီတာ100ကိုဟက်စ်တင်5ခွန်5လူကနေထုတ်လင်းပေးသွားမှာဖြစ်ပါတယ်ရှင်အခုတော့သောတာရှင်နေစောင့်မျှော်နေကြတဲ့စနေညတည်းလေးလိုက်အစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်စ
မင်္ဂလာပါရှင်။ဒီနေ့ညတော်ရဲ့လေးလိုက်အစီအစဉ်ကကျေးဇူးပါတယ်။ကျမတို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့စောင့်ထိုင်အပ်တဲ့ကျေးဝင်စည်းကမ်းနေဒီလွတ်လပ်စွာပြောဆိုခွင့်ဆိုတဲ့နေရာမှာကိုကလွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့သူတစ်ပါးကိုထိခိုက်စေလောက်နိုင်အောင်လောက်အောင်လို့ဒီအမုန်းတရားစကားတွေပြောတာဒီကြားထဲမှာဘလို့စီးမြင်တစ်တစ်လေးကနေပြီးတော့ကန့်တတ်ထားလဲဘယ်ပိုင်းကိုကြော်လွန်သွားရင်ဒီရောက်ရင်းမှုမြောက်တယ်လဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါရဲ့ကျမဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့သူတွေလေးလိုင်းပေါ်ရောက်နေကြပါပြီပထမဦးဆုံးဆွေးနွေးဖို့ဖိတ်ခေါ်ထားတဲ့တယောက်ကလူခွင့်ရှင်နေကြီးဦးသိန်းတန်ဦးဖြစ်ပါရဲ့အန်ကယ်ဦးသိန်းတန်ဦးလေးလိုင်းပေါ်ရောက်နေပြီဖြစ်ပါရဲ့နောက်ပြီးတော့အရင်တုန်းကဒီမြန်မာတရင်သက်မက်ကဥက္ကဋ္ဌဖြစ်တဲ့ဦးမောင်မောင်မြင့်ရောင်းဝေးနိုင်ငံအခြေဆိုင်မြန်မာရေးလေးလာသုံးသက်သူဦးမောင်မောင်မြင့်ကိုလည်းဖိတ်ခေါ်ထားပါရဲ့ပြီးတော့ဒီမြန်မာနိုင်ငံကဒီအမျိုးသမီးတက်ကြွလှုပ်ရှားသူ Triangle Woman အဖွဲ့ကမက်ခင်လေးကိုလည်းဖိတ်ခေါ်ထားပါတယ်ရှင်။အားလုံးပဲမင်္ဂလာပါနော်။ဟုတ်ကဲ့။ဒီလေးလိုင်းပေါ်ဟိုရောက်နေတဲ့ဒီပင်နိုင်ဆွေးနွေးမဲ့သူတွေကိုပဲကျွန်မဒီအကြောင်းအရာနဲ့ပတ်သက်တဲ့ဒီပနာမမေးခွန်းလေးတစ်ခုမေးချင်ပါတယ်ရှင်။ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ဒီအမုန်းတရားပွားများစေတဲ့စကားရဲ့ hate speech ဆိုတာပေါ်မှာဘယ်လိုများနားလည်လက်ခံပါသလဲ။ဒီလူခွင့်ရရှိနေကြီးဦးသိန်းတန်းကိုအရင်ဖြေကြားပေးပါရှင်။
အဲ့ဒါလူလာစွာထုတ်ပေါ်ပြောကြအောင်ဆိုတော့လူတွေရဲ့တပါခွေရှင်ဥတွေကကြာထမ်းပေးထားတဲ့အခွင့်အရေးဖြစ်ပါတယ်။အဲ့တော့အမုန်းတရားဆိုတာကတော့ဘာလို့တော့ဒီလိုတင်းဘာသာနည်းနဲ့ပြန်ချာမှာမှန်ကန်တဲ့အကြည့်အညီပေါ်ပေါက်သမလို့ဖတ်တဲ့စေတနာလေးပေါ်အောင်သူတို့ဆုံးဆိုတဲ့အရာအမုန်းတရားပဲဖြစ်ပါတယ်။အဲ့တော့ဒီလူလာစွာထုတ်ပေါ်ပြောကြအောင်တဲ့အမုန်းတရားဟာအကြီးအကဲမျိုးဆက်နေပါတယ်။
ဟုတ်ကဲ့ဦးသိန်းတန်းဖြေစားပေးရကျေးဇူးတင်ပါတယ်ဟုတ်ကဲ့ဦးမောင်မောင်မြင့်ကိုမေးချင်ပါတယ်ဦးမောင်မြင့်ကဒီနိုင်ငံတကာဒီဟိုဒီလွတ်လပ်စွာပြောဆိုခွင့်အနေထားတွေလည်းမြင်နေကြားနေစောင့်ကြည့်နေတယ်ဆိုတော့ဒီနိုင်ငံတကာမှာဒီလွတ်လပ်စွာပြောဆိုခွင့်နဲ့အဲ့ဒီကနေပြီးကြော်လွန်ပြီးလွတ်လပ်စွာပြောရင်းနဲ့အမုန်းတရားဒီလှုံ့ဆော်တဲ့ဇာတ်ကြီးဖြစ်သွားတဲ့အခြေအနေမျိုးတွေမကြာခဏဖြစ်ပေါ်တတ်လေးရှိပါလားရှင်တွေ့ရပါလား
ဟုတ်ပါတယ်ကျွန်တော်တို့ဒီနောက်နိုင်ငံမှာလည်းဒါတွေကတော့ဖြစ်ခုပါတယ်နောက်ပြီးတော့နောက်နိုင်ငံဆိုတဲ့နေရာမှာအနည်းဆုံးအဖြစ်နော်ဝေနိုင်ငံကိုရှိမယ်ဆိုလို့ရှိရင်ဒီအဖွဲတစ်ဖွဲကနေပေါ့နော်လူတူတူတယောက်ကနေပြီးတော့အမုန်းစကားတွေဒါလားပွားစီရင်းကနေပြီးတော့နောက်ဆုံးကျတော့သူကိုယ်တိုင်ကအဲ့ဒီအမုန်းတရားတော့ကိုလိုက်သွားပြီးတော့ဒီလူငယ်ပေါင်း60ကျော်ဟာ64ယောက်လောက်ကိုဟာလူတယောက်ထက်တက်ခဲ့တဲ့အဖြစ်အမျိုးဖြစ်ပွားခဲ့ပါတယ်အဲ့ဒါကတော့ဒီနိုင်ငံခြားကနေဝင်လာတဲ့ဟာဟိုနိုင်ငံကူးတွေကိုသူတို့ကမုန်းတရားအနေနိုင်ငံကူးတွေဆိုတော့အန္တရာယ်မဖြစ်ဘူးသို့တော့ဒီနိုင်ငံကူးတွေနိုင်ငံတွေကိုလာခြင်းဟာသက်ဆိုင်ရာအစိုးရနဲ့ဆိုင်နေသက်ဆိုင်ရာနိုင်ငံရေးပါတီနဲ့ဆိုင်နေဆိုပြီးတော့အဲ့ဒီနိုင်ငံရေးပါတီရဲ့လူငယ်အစည်းအဝေးမှာသွားပြီးတော့လူတက်တဲ့အတွက်ကြောင့်လူ60ကျော်တည်ခဲ့ရတာပါဆိုတော့ဒါတွေကတော့ဒီအမုန်းစကားပြောခြင်းရဲ့ဒီနောက်ဆက်တွဲဖြစ်ရတယ်ပေါ့နော်ဒါပေမဲ့လို့ဒီဖြစ်ရကတော့ရှင်းတယ်ဘာကြောင့်လဲဆိုတော့သူကတော့ရာဇဝတ်မှုနဲ့တိုက်ရိုက်ကြည့်လို့သက်ဆိုင်သွားတဲ့အတွက်ကြောင့်သူ့ကိုတော့ကျွန်တော်တို့ရာဇဝတ်နီးနေပဲဒီရာဇဝတ်မှုတွေကိုတားဆီးတဲ့နီးနေပဲတရားဥပဒေရပဲသူ့ကိုရေးယူပြီးတော့ဟာဒီသက်ဒီထောင်ချလိုက်တဲ့အနေအထားဖြစ်ခဲ့ပါတယ်အဲသို့တော်လည်းပဲရှေ့ဥရောပကိုကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ဒီဆိုဗီယက်အင်ပါယာပြိုကွဲသွားပြီးနောက်ပိုင်းကျတော့ဟာလာဒီရှေ့ဥရောပနိုင်ငံတွေမှာလည်းပဲနိုင်ငံတော်တော်များများဒီမိုကရေစီနိုင်ငံတွေဖြစ်လာတယ်သို့တော်လည်းပဲအဲ့ဒီနိုင်ငံတွေကအသာဥပိုင်းမှာဆင်းရဲတယ်အစိုးရတည်တည်အားနေတယ်ဒီနိုင်ငံရေးအင်အားမှာလည်းပဲအဖက်နဲ့တစ်ဖက်ကအားပြိုင်နေတဲ့အနေအထားမှာကျတော့ဒီတချို့လူတွေကဘယ်လိုလုပ်တယ်လဲဆိုတော့လူမျိုးရင်းနဲ့မျိုးသားရင်းကိုဟာလာရှေ့တန်းတင်ပြီးတော့သူတို့လူတို့ကိုစီးအောင်စီးအောင်တဲ့အခါကျတော့ဥပမာယူဂိုစလာဗီးယားကိုကြည့်မယ်ဆိုလို့ရှိရင်ယူဂိုစလာဗီးယားနိုင်ငံမှာဟာလာဒီလူမျိုးမတူတဲ့လူတွေနောက်ပြီးတော့ဘာသာမတူတဲ့လူတွေဖွဲ့စည်းထားတာနောက်ဆုံးကျတော့ဒီအမုန်းတရားရဲ့အကျိုးဆက်ကြောင့်ယူဂိုစလာဗီးယားနိုင်ငံမှာပြည်တွင်းစစ်ဖြစ်ပြီးတော့ယူဂိုစလာဗီးယားနိုင်ငံပြိုကွဲသွားတာပဲဖတ်တယ်ခဲ့တယ်ဆိုတော့ဒါတွေကတော့အကျိုးဆက်တွေပေါ့နော်
ဟ Okay, ဟုတ်ကဲ့ဥမ္မာမြင်တာနိုင်ငံတကာအခြေအနေနဲ့ဟိုနိုင်ရှင်ပြီးတော့ပြောတော့ပါဟိုမက်ကင်လေးရှိပါလားလေလိုက်မှာမက်ကင်လေးကိုမေးချင်ပါတယ်ဟုတ်ကဲ့ပါမက်ကင်လေးမြန်မာနိုင်ငံမှာငါတော့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်မရှိပါဘူးဒါပေမဲ့အခုတလောဒီဟိုလေလိုက်မှာမလဲကြားရတဲ့ပြန်မလဲတွေးနေရတာမြန်မာနိုင်ငံမှာဒီအမုန်းတရားပွားများစီတဲ့ဇာတ်တွေကိုFacebook ပေါ်မှာလဲတွင်းတွင်းကြည်ကြည
ဒီဖရီးယန်းအော့အက်စ်ပရက်ရှင်ကိုပို့ရလာတယ်ပေါ့နော်အဲ့ခါမှာပြောရင်းပြောရင်းနဲ့ကျမတို့ဖရီးယန်းအော့အက်စ်ပရက်ရှင်ဆိုတဲ့လိုင်းကနေကြော်ပြီးတော့မှအမုန်းတရားပေါ့နော်အမုန်းတကားကြီးအမုန်းတကားကြီးဆိုတဲ့ခါမှာလည်းကျမတို့ကပြောရဲဆရာဦးသိန်းတန်းပြောတယ်လို့လူတို့သူဘာသာတစ်ခုကိုမုန်းအောင်ဒီလိုမျိုးအနေရှိအောင်ပြောရုံနဲ့မကအောင် ကျမကတော့တူးချင်းပေါ်မှာပေါ့နော်အခြားတူးကိုအန်ရရဖြစ်စေတဲ့အမုန်းစကားအနေမှာအန်ရရှိတဲ့စကားပေါ့နော်ဆိုဒီလူတယောက်ကိုအန်ရရအောင်ပြောတဲ့စကားအထိပါဟိုစီးပေါင်ကြော်လာတာတွေကိုအများကြီးတွေ့ရပါတယ်အဓိကကတော့ကျမတို့ရဲ့ပြည်သူလူထုရဲ့အခြေခံပြည်သူလူထုရဲ့အဓိကအားနည်းချက်ကလည်းပညာရေးကအားနည်းတယ်တဲဟာကဘယ်လောက်ထိလွတ်လပ်စွာပြောဆိုခွင့်ရှိပြီးတော့ဘယ်ဟာလွတ်လပ်စွာဆဲဆိုခွင့်ရှိပါကျ ြောဆိုတဲ့အခါမှာပဲဖြစ်ဖြစ်လက်လုံစပယ်ပြောဆိုတဲ့ဟာတွေကအစ်တမ်းမှစိတ်ကူစရာကောင်းတဲ့အနေအထားကိုရောက်သွားတာတွေ့ရပါတယ်ရှင
်ဟုတ်ကဲ့ရှင်ဟိုမန်ခင်လေးပြောသွားလို့လူတဦးတယောက်ကိုတိုက်ရိုက်ဟိုချင်းချောက်တယ်ဆိုတာမျိုးပေါ့နော်အဲ့ဒါနဲ့ဆက်ဆက်ပြီးဒီနိုင်ငံတကာအဖြစ်လေးကိုလည်းတင်ပြပေးချင်ပါတယ်ဟိုဒီနေ့မနေ့ပဲဒီ web ဒီ Facebook ပေါ်မှာတွေးလိုက်ရတာတခုက writer သတင်းဌာနကိုသတင်းရောင်းစားတဲ့အင်တင်ရွာသားဆိုပြီးတော့ဒီအမျိုးသားတဦးရဲ့ဓာတ်ပုံအင်တာနက်မှာပြန့်နေတာတွေ့ရပါတယ်အဲ့ဒါကိုတချို့တွေကအဲ့ဒီ post ကို share တယ်နောက်ပြီးတော့ဒီလူကိုတက်ရမယ်ဆိုတာမျိုးရေးထားတဲ့ချင်ရှိပါတယ်အဲ့လိုမျိုးဒီတကယ်လို့အဲ့ဒီလူကရှိခဲ့တယ်အဲ့လူအမှန်ဖြစ်တယ်ဆိုရင်နောက်မှအဲ့ဒီလူမျိုးလူရဲ့ရုပ်နဲ့အဲ့ဒီလူမျိုးဒီလူကိုတက်ရမယ်ဆိုပြီးတိတိကျကျပြောတာမျိုးကဒီ American ပြည်အောင်စုမှာဆိုရင်တော့ဒါဟိုရာဇဝတ်မှုမြောက်ပြီးတော့ဒါလွတ်လပ်စွာထုတ်ဖော်ခွင့်မဟုတ်ဖက်နဲ့တိုက်ရိုက်လူတစ်ပါးကိုချိန်ညောက်ပြီးတော့ဒီတက်ဖြတ်ဖို့ဟိုအကြံပေးချက်ဖြစ်တဲ့အတွက်ကြောင့်မို့သူ့ကိုအရေးယူလို့ရပါတယ်ဟိုလောလောဆယ်တကယ်တမ်းလည်းအရေးယူထားတဲ့ဟိုဖြစ်ရက်တွေအမေရိကန်ပြည်အောင်စုမှာရှိပါတယ်ဒါပေမဲ့တကယ်တမ်းပြောရမယ်ဆိုတော့အမေရိကန်ပြည်အောင်စုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ချက်အမှတ်၁အရာကိုဒီလွတ်လပ်စွာပြောဆိုခွင့်ကိုအကာအကွယ်ပေးထားတယ်ဒါကြောင့်မလို့ခုနကရောလို့အမုန်းတရားပွားများအောင်လို့ပြောတယ်ဟောပြောမှုတွေတော့မှသူတို့ကတားဆီးလို့မရဘူးဒါပေမဲ့တကယ်တမ်းကျတော့လူတဦးတယောက်ဒါမှလူမျိုးစုတစ်ခုကိုတိတိပပချင်းချောက်လာပြီးမကြခင်လဲဟိုအန်ဒီရမလွဲမသေးချက်ချင်းဖြစ်စေမယ့်အခြေအနေဆိုရင်တော့လွတ်လပ်စွာပြောဆိုခွင့်ဥပဒေကလည်းအဲ့ဒါကိုအကောက်ဝဲမပေးနိုင်တော့ပါဘူးတခြားတက်ဆိုင်ရာပြင်းမှုတွေနဲ့အရေးယူနိုင်တာဖြစ်ပါတယ်အခုလောလောဆယ်ကျမဒီလေလိုင်းပေါ်ရောက်နေတဲ့သောရရှင်တွေကိုအရင်အချိန်ပေးပြီးတော့တချို့သောရရှင်တွေရေးထားတဲ့စာလေးတွေကိုလည်းဒီပင်နိုင်ဆွေးနွေးပေးရဲ့သောရရှင်တွေကိုမေးပေးကျမရယ်ဆိုတော့အခုလေလိုင်းပေါ်မှာရောက်နေတဲ့သောရရှင်တယောက်ကိုခေါ်ကျင်ပါတယ်ရှင်အဲသောရရှင်မန္တလေးကသောရရှင်ဦးတန်းအောင်လေလိုင်းပေါ်မှာရှိပါလားရှင်
ဟုတ်ကဲ့ရှိပါခင်ဗျာမင်္ဂလာပ
ါဦးတန်းအောင်မင်္ဂလာပါရှင်ဦးတန်းအောင်ဗာများဆွေးနွေးကြပါလေဟိုကျမတို့ဒီပင်နိုင်ဆွေးနွေးပေးတဲ့သူတွေလည်းဒီလိုင်းမှာရှိပါတယ်မင်းကျင်လာလည်းမင်းနိုင်ပါလေ
ပြောရဲဆိုတာကဒီဥပဒေကမထိရောက်လို့ပါခင်ဗျာဥပဒေကထိရောက်ရောက်ဒီအမုန်းတရားပြောနေလူတွေကိုဥပဒေကထိရောက်ရောက်အရေးကိုယူလို့ပါခင်ဗျာဥသိမ့်တွေလက်ထက်တော့လည်းဥသိမ့်တွေပြောတော့နောက်ကွယ်မှာလက်မဲရှိပါတယ်ဆိုပြောသွားပါတယ်အခုဒီအခုလက်ထက်မှာလည်းဒီလိုအမုန်းတရားကိုပြောသွားတဲ့ဟာလေပေါ်တယ်ပြောတယ်ဟိုကဥက္ကဋ္ဌဆုံးတာကိုဟိုအာဇာနည်ကောင်းတယောက်လို့ယူဆပါဘူးလို့ကဥနေဝင်းနဲ့ဥလားဆွေတို့ဒါအမုန်းတရားကိုသူတို့ကြွနေတာပါဒါသူတို့တရားဝင်ဝင်ဟလာဟိုသမင်းဝောင်းကိုစားထားပါဆိုလေဒီတိရှက်မှာလည်းသူတို့ပါဝင်နေတယ်နောက်ပဲမှာသူတို့အုပ်စုလိုက်စီတယ်ဟို၄ယောက်နေတရားရုံးမှာဒါကြက်လိုက်လို့ဒီအရေးယူပါမှာသူတို့အုပ်စုလိုက်ပါအရေးယူပါမှာလေဆင်းပါပါပါနောက်တရင်တောက်တယ်ဆိုတာဒီဒီရခိုင်တရင်ဌာနဆိုတာဒီမြမပြည်မှာရှိတဲ့တရင်တောက်တွေကပြပောက်ကိုပို့လို့တာအမှန်တရားကိုပေါ်ပေါက်တာပါကျွန်တော်ဒီချင်းပြည်နယ်မှာဖြစ်တယ်စစ်ပွဲတွေဖြစ်တယ်မြောက်ပိုင်းမှာဖြစ်တယ်ဒါတရင်တောက်တွေကိုသူတို့ဆွဲထည့်နေတာပဲဆွဲထည့်လို့ဆိုတာတရင်ကိုလည်းအမှန်ခေါ်ထုတ်လို့မရအခေါ်ထုတ်ရင်လည်းဒါသူတို့ကဒါနိုင်ငံတော်ကဒါဟိုဘလို့တော့မှသူတို့အမှန်တရားကိုခေါ်ထုတ်တယ်သူတို့အရေးယူခံရတယ်နော်အဲ့တော့ဥရရအမှန်တကယ်ဟိုခီးရောက်ရောက်အရေးကြီးပါမှာဒီဥလားဆွေဥနေဝင်းတို့ဟာလားဒီဝေဒသူတို့သူတရားဝင်ချင်းချောက်နေတာပဲလေသူတို့တရားဝင်ချင်းချောက်နေဥရရဘာလို့သူတို့ကြည့်နေတာတော့အဲ့တော့ကြည့်ကြမယ်ဆင်ဟုတ်ကဲ့
Okay, anyway, Udang, Senator Chagadi, Mananga Malulas are top for Gwen, Dide, Poesidio, Rocantamuri, Tata, Biro, the Mondia Bwamia, Zide, Durigura, Jim, Jubu, the case of Bazan is a Dijamale, Mirai, Dora Singas, or Udang, which has been in Malaysia.
ที่ในนั้นคือเดี๋ยวขึ้นแล้วที่นี่ที่อยากจะมาที่นี่ก็น่าจะได้ตามอยู่เลยนะอุริยะเวลาจะพูดกับเจ้าเวมาเลยเพื่อนรู้เรื่องนี้อย่างนี้คือเอาที่ได้อุริยะเนี่ยไม่ได้ยูจูมาจากทางใครอุริยะมาที่ใครจะหาไม่เจอแล้วเจ้าเจ้าไม่เจอเลยลูกจะได้ตัวคนที่มาเจ้าจะดูมาตัวนั้นไม่กล้าจับเจ้าทางเดียวลูกจะได้อุริยะอาบิลุงยาอาบิลุงชินเจ้าลูกน่ะตัวที่ตัวที่เจ้าเวมาโดนมาเจอที่ ดีก็ไม่ดีเนี่ยตอนนี้เพราะอะไรมีดีอันนี้เขาเลยเลิกไอ้ที่มีอะไรอันนี้ทำอยู่ใช่ไหมจ้าที่เราเรียนอะไรเราดีอาเกสเชื่อประสบการณ์ชื่อเนี่ยที่เราเรียนจะกับผมมาตรงนี้เลยอ่ะผมคุยเนี่ยเองคุยเนี่ยนาดีอะไรก็ได้ที่อัตุยาก็ไอ้นักการดีเจ้าหน้าดีก็ได้ก็นะที่ลูกค้าเนี่ยดีชื่อเขาเป็นดีได้นั่นมาดีพอดีได้ก็ดีเจ้าเนี่ยบ้านนั่นก็บ้านมันโอเคแต่ไม่ได้เพราะอะไรเอาเรื่องที่เอาเจ้าไม่รู้ที่จะมาแค่ไหน
โอเคดาอูตั้งแต่ผมพิจารณาอูตั้งแต่เดือนลูเจเน่พิจารณาวันนี้เนาะจะมาเนาะตัวเราเช่นเดียวกับเพื่อนก็จะมาเอ้ตัวเราเช่นกันรู้แค่ได้กี่ปีเนี่ยมาเจ้าสาวบาดายี่ปีนี้ก็บาร์กูบาร์กูเคยอยู่บ่เรื่องนี้ตุ๊บเชื่อไปเสียเดวิโมอ๋อเรื่องนี้มันมาสิบาลาเช่สิบาลาตรงนี้โอเคเช่วันนี้เราเปลี่ยนสื่อในมาเรื่องนี้ก็เนี่ยเรื่องนี้มีอะไรมาเรื่องนี้โอเคป่ะจังรู้ที่เนี่ยมาที่มาเราที่เราสื่อตัวอย่างแล้วจะมา เนี่ยข้าเจ้าจึงรู้นั่นแหละจะเบี้ยวสู่ชีวิตแม่จึงรู้จงยุ่งหุ่ยมีชีเกเรตามะกูนับไปจึงรู้ที่ต้องสร้างสุจิโร่สุยาเซนอะไรขามาโร่จึงรู้แต่ดูมันโซลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลลล
ဒီစာမှာရောသူတို့ကလောလောလလအပြောဆိုပိုင်ဆက်ရှိတယ်ဆိုတဲ့ဟာကြီးပေါ်လာကြတယ်ပေါ့နော်ကျွန်တော်ထင်တာတော့ဒီလောလောဆိုပြောဆိုပိုင်ဆက်တို့ပြောတဲ့ခါမှာဒီဘယ်လိုပြောမလဲတစ်ခါဒီလူရည်ရဲ့ဘယ်လိုပြောမလဲအစ်ခါနေနာစင်လေးယာရီကိုကျွန်တော်လောလောလပြောဆိုတာမဟုတ်ဘဲနဲ့ကျွန်တော်ဖန်ကန်နဲ့အရာကိုကျွန်တော်ပြောဆိုဖို့ပဲစတာလေလို့ကျွန်တော်မြင်ပါတယ်
โอเคလွတ်လွတ်လပ်လပ်ပြောဆိုခွင့်မှာမှန်ကန်တဲ့အရာပဲပြောဆိုရမယ်ပေါ့နော်ဟိုဒီကတော့ကိုပြောတဲ့စကားပေါ်မှာတာဝန်ယူမှုရှိရမယ်မှန်ကန်တဲ့စကားကိုပြောဆိုပါဒါဆိုရင်တော့ပြဿနာမရှိနိုင်ဘူးလို့ဒီဒေါရရှင်ဒီဒေးဗစ်မိုးဝင်ပြီးတော့ဆွေးနွေးသွားတာဖြစ်ပါတယ်ကျွန်မတော့တစ်ဆက်သေးပဲကျွန်တော်တို့စီကိုစာရေးပြီးတော့ပို့လာတယ်အဲဒေါရရှင်မောင်တက်တနာအမေရိကန်ပြည်ထောင်စုကပါသူ
ပြောခွင့်ရှိရမယ်ဆိုတာဒီမိုကရေစီစနစ်ကျင့်သုံးတဲ့နိုင်ငံတိုင်းကလက်ခံထားကြပြီးဖြစ်ပါတယ်။ဒီလိုစံနှုန်းတွေရှိတာကြောင့်ပြည်သူတွေဟာအစိုးရနဲ့တကွရွေးချယ်တင်မြှောက်လိုက်တဲ့ကိုယ်စားလှယ်တွေအားလုံးကိုပါအပြန်အလှန်ထိန်းချုပ်နိုင်ခွင့်ရကြတဲ့အတွက်တိုင်းပြည်တည်ငြိမ်ဖွံ့ဖြိုးတိုးတက်ရေးတရားဥပဒေစိုးမိုးရေးနဲ့လူ့အဖွဲ့အစည်းတစ်ခုလုံးအတွက်အလွန်အကျိုးရှိတယ်ဆိုတာညင်းလို့မရနိုင်ပါဘူး။ဒါပေမဲ့လည်းပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအခိုင်အမာအကောက်အွယ်ပေးထားတဲ့ဒီမိုကရေစီရင့်ကျက်တဲ့နိုင်ငံတွေနဲ့ကျွန်တော်တို့လိုအသွင်ကူးပြောင်းရေးကိုခက်ခဲခဲခဲလှုပ်ဆောင်နေရတဲ့နိုင်ငံတွေရဲ့အခြေခံလွတ်လပ်ခွင့်တွေအပေါ်ကန့်သက်ချက်တွေကတော့ကွာခြားနေနိုင်တယ်လို့ယူဆမိပါတယ်။ဒီမိုကရေစီရင့်ကျက်နေတဲ့နိုင်ငံတွေမှာအစိုးရတစ်ခုရဲ့ရှိပြီးပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအကောက်အွယ်ပေးထားတဲ့ခိုင်မာတဲ့အခြေခံဥပဒေလည်းရှိပါတယ်။ကျွန်တော်တို့နိုင်ငံမှာတော့အယသအစိုးရနဲ့စစ်အစိုးရဆိုပြီးတော့အစိုးရနှစ်မျိုးရှိတဲ့အပြင်ပြည်သူတွေရဲ့အခြေခံလွတ်လပ်ခွင့်တွေကိုအပြည့်အဝအကောက်အွယ်ပေးထားတဲ့အခြေခံဥပဒေလည်းမရှိပါဘူး။ဒါပြင်လူမျိုးစုလက်နက်ကိုင်အဖွဲ့အစည်းတွေကလည်းမှုလို့ပေါက်နေပါတယ်။ဒီမိုကရေစီရင့်ကျက်နေပါတယ်ဆိုတဲ့နိုင်ငံတွေမှာတော့လူမျိုးရေးဘာသာရေးပြည်ပခါတွေဖြစ်ပွားစေနိုင်တဲ့ခွဲထွက်ရေးကိုအားပေးစေနိုင်တဲ့ယုံရင်ကျန်တဲ့စွာဆဲဆုံနိုင်တဲ့ပြောဆိုရေးသားစီဝေးဟောပြောခွင့်တွေကိုကန့်သက်ထားပါတယ်။ကျွန်တော်တို့နိုင်ငံမှာကအစိုးရရည်တည်နေရတဲ့အခြေအနေအခြေခံဥပဒေရဲ့အာဏာချက်နဲ့တိုက်ပီရဲ့ပကတိအခြေအနေအမှန်တွေကိုလေးလေးရှုပြီးပြောဆိုရေးသားနေတာတွေဟာပြည်တွင်းငြိမ်းချမ်းရေးတိုက်ပီဖွံ့ဖြိုးတိုးတက်ရေးနဲ့ဒီမိုကရေစီပြည်ပြောင်းလဲရေးအတွက်အလွန်အမြဲရှိနိုင်ပါကြောင်းဆွေးနွေးလိုက်ရပါတယ်။
Okay, Dara American Piazua, Dora Saint Mount Dathana, Asa Yipio, people, Suni Lara Pipari, Tima Mount Dathana goods, Margaret, the Chang of Jambio, P. Shinzi Marisin, Dua, Democracy, Hinterpari, Suli Nine Mara Mari, Lumiova, the Yipriba Capsipoise in Nine, the Quatra Yu, Apis in Nine, Yoyin Genesis, Sesu Nine, Biosu Yita, Suwe, Hobbio Grinu, Ganta Tai, Lusuari, Okay, American Piazune, Shimpia Mesuno, American Piazu Magadi, Lulasa, Biosu, Gringo, Longa Gan. ตัดทารามะหุบเพเนคุณน่ะว่าเปล่าแก่ไปตะโลเวกูเปล่าไล่ได้สกากาตุตะบ้าโกอันนี้ไม่ล้วยไม่ติ โอ้ยเปียตาเยตานี่ล่ะอ้ายพี่พุ่มเปียวโตดได้เยด้วยอันนี้ชี้หน่ายมาเอ้อโลยีทาเลยถ้าสมมุติตูเนี่ยเสร็จเสร็จไปสิ้นซ้ํามีอย่างมาจมารุดีVOAเนี่ยมาบายอ่ะทุ่ลื่นเนี่ยตะเต็มမျိုးတွေပေါ့လေဟိုတော်ရရှင်นี่တော်တော်လာရေးကြတာရှိပါတယ်ဒီလိုတะเต็มမျိုးကတော့ဒီအတွင်ကူပြောင်းစာအတိုင်းပြည်အတွက်အန္တရာယ်ဖြစ်စေနိုင်တဲ့ဒီလို
ဒီတပ်ဖြတ်မှုတွေရှိတယ်တမရောကတပ်ဖြတ်မှုတွေရှိတယ်ဆိုတော့တည်င်းမျိုးတွေကိုတည်င်းထွက်လာရင်တော့မှဒီတည်င်းတွေကိုနိုင်ငံတော်ပြုပြင်ပြောင်းလဲရေးအထောက်အကူဖြစ်စေမဲ့ဘက်ကတွေးပြီးတော့မထုတ်သင့်ဘူးဆိုတာမျိုးတွေရှိပါတယ်အဲ့လိုမျိုးတည်င်းအမှန်ကိုနိုင်ငံတော်ရဲ့ပြုပြင်ပြောင်းလဲရေးတစုံတရာများထိခိုက်သွားမလားဆိုပြီးတော့အမှောင်ချထားလို့ရနိုင်မှာမလားဥပမာမြင်ဘယ်လိုသုံးသပ်ပါ ကျောင်းများနေတဲ့ဒီလူဆယ်ယောက်ကိုတတ်ပြီးတော့တကြင်းနဲ့မြုပ်တဲ့ကိစ္စပါအဲ့ဒီကိစ္စကတကယ်တမ်းပြောမယ်ဆိုလို့ရှိရင်စောပိုင်းတွေကဖြစ်ခဲ့တယ်ဆိုတာတက်ဆိုင်သူတွေသိကြပါတယ်သိကြပါလိမ့်မယ်အဲသို့တော်လည်းပဲဒါကိုသူတို့တားဆီးဖို့ကြိုးစားတယ်တားဆီးဖို့ကြိုးစားပြီးမယ်နောက်ဆုံးကျတော့ဒီတစ်နေ့ကပေါ်လာတာပါပဲကြိုးစားအဖြစ်တော့ဒီတစ်နေ့ကမှန်တကယ်ဟာဒီလူလူရှိကိုမှ
ောင်ချလာမရတဲ့နောက်ပိုင်းမှာဟာလာထွက်လာပြီဆိုလို့ရှိရင်ဒီတကင်းထွက်လာပြီဆိုလို့ရှိရင်အရင်ဆုံးနာမည်ပြတ်တာအစိုးရပဲဖြစ်ပါတယ်နောက်ပြီးတော့ဆက်ဆိုင်တဲ့လုံခြုံရေးအဖွဲ့တွေနောက်စစ်တပ်ဆိုလည်းစစ်တပ်အဲ့ဒီအဖွဲ့တွေပဲနိုင်ဒီနာမည်ပြတ်တာရှိပါတယ်အဲ့ဒီအစားစောစောပိုင်းနေရဒါတွေကိုပြုမဲ့လင်းလင်းနဲ့ဟာလာဒါကဘာကြောင့်ဖြစ်တာလဲဆိုတော့ကြည့်ပြီးတော့ကျူးလွန်သူဟာရသားရှင်နဲ့ရသားအဖျောက်လုံခြုံရေးဝန်ထမ်းဖြစ်ရင်လည်းပဲစစ်သားဖြစ်ဖြစ်ရဲဖြစ်ဖြစ်သူတို့ကိုလည်းပဲသူတို့ဥပဒေအဖျောက်ရေးယူခဲ့မယ်ပြုမဲ့လင်းလင်းမြင်းမြန်းသာသာဒီထင်သာမြင်သာဖြစ်အောင်စောရရဆောင်ရွက်ခဲ့မယ်ဆိုလို့ရှိလို့ရှိရင်အစိုးရနာမည်ပြတ်တာလည်းမဖြစ်နိုင်ဘူးတစ်ချိန်တည်းမှာတရားဥပဒေစုမှုရေးအပေါ်လူတွေအမြင်မှားတာလည်းမဖြစ်နိုင်တော့ပါဘူးအခုကတော့ပြောမယ်ဆိုလို့ရှိရင်ဒီလူသားမှုကိုဆက်ပြီးရေးယူတဲ့ကိစ္စမှာဒီတရားဥပဒေပိုင်းကတာဝန်ရှိတဲ့လူတွေဟာဒီလူမျိုးရေးအမုန်းသိမ်းနဲ့ဟာဒီတရားဥပဒေအတိုင်းဖြစ်မြောက်ဖို့မှာဆောင်ရွက်နိုင်ပါမလားဆိုတဲ့ပန်ရရလူတွေမှာရှိနေသေးပါနိုင်ငံတကာမှာလည်းဒီတိုင်းပဲကျွန်တော်တို့မြန်မာနိုင်ငံထဲမှာလည်းပဲဒီတိုင်းဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ဥမ္မောင်မြင့်ကျေးဇူးတင်ပါတယ်ဒီမှာမက်ခင်လေးကိုတခုမေးချင်ပါတယ်ရှင်ဟိုမက်ခင်လေးတို့ဒီနယ်ဒီပါးကြီးတွားပြီးတော့တွေ့နေရတဲ့အတိုင်းဝိုင်းတွေ့မှာရောပေါ့နော်ဒီလွတ်လပ်စွာပြောဆိုခွင့်ကိုဒီအမှန်တကယ်ဒီမြန်မာလူတို့ကလိုချင်လားနောက်ပြီးတော့ကြတော့ဒီအမုန်းစကားပွားများစေတဲ့ဇကားတွေပြောနေတာတွေကိုသူတို့ကဒါဒီအမုန်းစကားပွားများစေတဲ့ဇကားမျိုးတွေဖြစ်စေတယ်မလုံတင်ဘူးဆိုတဲ့အခြေခံဒီလူအခွင့်အရေးနဲ့ပတ်သက်ပြီးတော့အတိအမြင်ဘလောက်နှိုးကြားတက်ကြမှုရှိပါလဲရှင်
အဲ့တော့ကျွန်မထင်တယ်အင်တန်မှနေပါလိမ့်မယ်။ဥမာလူတွေကလွတ်လပ်စွာပြောဆိုခွင့်တော့လိုချင်တယ်ဆိုတာကိစ္စဆက်မရခဲ့တော့သူတို့လိုချင်တယ်အစိုးရကိုလည်းဝေဖန်ချင်တယ်လက်ဖက်ရည်ဆိုင်မှာဆိုတော့ဒီလိုပဲလွတ်လွတ်လပ်နဲ့အရင်တော့ကလို့ကိုယ်နောက်ကျောင်းမှာဘာတူထိုင်နေလဲကြည့်စရာမလိုပဲသူတို့စိတ်အေးနဲ့ပြောနိုင်တယ်ဒါကိုသူတို့အရင်သဘောကျတယ်ဒါပေမဲ့အဲ့ဒါဒုစင်တက်လို့ခုနအမုန်းတရားကိုပွားများစေမဲ့စကားတွေမပြောတင်ဘူးဆိုတာကိုတော့တတိထားမိတဲ့အချင်းချင်းမိတဲ့သူကအဲနည်းကောင်းသူနည်းလိမ့်မယ်လို့ကျွန်မထင်တယ်အထူးသဖြင့်တော့ကျွန်မတို့အခြေခံမှာရှိတဲ့ဒီသူအများစုကကြတော့ဒါကအမုန်းစကားလားဆိုတာမသိတာရဲ့ကျွန်တော်တို့ဒီအများစုမှာဖြစ်နေတာကျွန်တော်တို့တန်းချီတွေပြဿနာကြတော့ဒီလူမျိုးရေးဘာသာရေးနဲ့ဆက်သက်ပြီးလို့ရှင်ဘယ်လူဘယ်ဘာသာနဲ့မကောင်းဘူးဆိုတော့အမြင်နဲ့အခြေခံမှာတွေကရိုးစွဲနေတာတွေရှိတဲ့အခါကျတော့ဒါကတော့တော်တော်လေးကျွန်မထင်ပါတယ်ခက်ခဲမယ်ထင်တယ်အခုသူတစ်ခုတော့ကျွန်တော်တို့ဒီ Facebook တွေပေါ်လာတဲ့အခါမှာပို့ပြီးတော့စူးရင်ကြာကောင်းတာတွေအနေထားကိုရောက်တယ် Facebook ကိုကျွန်တော်တို့အခြေခံကြမ်းစာကလည်းဒီပေါ်ပေါ်နဲ့တုံးနိုင်နေတဲ့အချိန်မှာဒီအမှုတရားတွေကဒီ Facebook စာမျက်နှာတွေပေါ်မှာဆိုရင်တကယ်မဟုတ်ကြောက်စရာကောင်းလောက်အောင်ဖြစ်နေတာဒီကျွန်တော်တို့တကယ်ကိုဒီ tamam bon le tan sa re ka le ba be me tike chicken yan sa re ma tchu wa thi ya ye tain nat ko ma ti be ne ko da a long dia pyan bwa aw lou ni ya lo ma ti be ne ko like lou ni ya share lou ni ya ya le a nyai shi de twet tor tor lo so ni ya a chin ni jama shi ne lo yu sa ba le
okay ba makin le pyo daw ra ba shin makin le di phie cha pi ya jesus ti ma le di ma tor shin ti ya o jama ro facebook paw ma mat che la ye de di mat che le ko jama phat pya be jama le Dustin Juhari sore tora shin yee thar ba myama nai ngai ya lu ri lwet lwet swa yee ta pyo so chin sore ha ko adeibe ko lo ya bet ko swe yu pi lo online social media platform ga ni pi lo sae so mu ri pat pat sat sat lout da ma kaung ma au dilo sae so chin ga lu myo de myo ye yin che tain mwe mu ko thi kai nin na si de lo pyo chin ma de so pyo di tora shin ga tu ye a myin ko yee la ba de now john wo sore tora shin ga ro lu mu kon ye paw ma ro lwet lwet swa လူမှုကွန်ရက်ပေါ်မှာတော့လွတ်လပ်စွာပြောလို့မရတာမြန်မာနိုင်ငံမှာပြောလို့ရမယ်ထင်နေလားတဲ့ထောင်ထဲတန်းရောက်သွားပါလိမ့်မယ်တဲ့သူကလွတ်လပ်စွာပြောဆိုခွင့်မရှိဘူးလို့ပြောထားပါတယ်။နောက်ညီညီဆိုတဲ့သောရရှင်ကတော့အဲ့ဒါက VOA အဖွဲ့ကိုပြောတာပါတဲ့ဒီလွတ်လပ်စွာပြောဆိုခွင့်ပိတ်ပင်တင်နေဆိုတာပေါ့လေမြန်မာသားမြန်မာစကားပြောမြန်မာနိုင်ငံမှာမြန်မာပြည်ကဥပဒေကိုလေးစားဖို့လိုပါတယ်မှတ်ချက်ကတော့ရိုဟင်ဂျာလူမျိုးမရှိပါဘူးအစိတ်ပင်ကြီးမလောင်စေချင်ပါတဲ့ဒီသောရရှင်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်သက်လာတဲ့ပုံရပါတယ်။နောက်ထပ်သောရရှင်တယောက်ကိုရန်နိုင်မှာကိုရန်နိုင်ကအခုလည်းမြန်မာနိုင်ငံကိုထိခိုက်နစ်နာစေအောင်လို့တစ်ဖက်သက်ဖော်ပြနေတာမင်းတို့ပဲတဲ့။ VOA ကိုပြောထားတာပါ။မင်းတို့အစဲခံရတာနည်းအောင်နေသေးတယ်။မင်းတို့ရုံးကပါဘုံခွဲခြင်းစိတ်ပေါက်တယ်ဆိုတော့ဒီအမေရိကန်ပြည်အောင်စုရဲ့ဒီတရားဥပဒေနဲ့သာဆိုရင်တော့ဒီလိုဒီအရေးယူခံရပြီလို့ထင်မိပါတယ်။ကျမတို့ဒီအစီအစဉ်ဆုံးဖို့လည်း5မိနစ်လောက်ပဲလိုတော့တာမလို့ကျမဒီပင်တိုင်းဆွေးနွေးတဲ့သူတွေနောက်ပြီးတော့ခုနကတော့ဟိုကျမတို့စီကိုပါဝင်ပြီးဆွေးနွေးလာတဲ့သောရရှင်တွေကိုနည်းနည်းလေးသူတို့ရဲ့ဒီအထင်မြင်ယူဆချက်လေးတွေကိုမေးချင်ပါတယ်။အရင်ဦးဆုံးဒီဦးတက်အောင်မန္တလေးကရှိပါလား။
โอเคใช่ป่ะ
โอเคอุ๊ยเฉยๆเนเน่ไปยะโลคัดตุตุเลยเปียวไปป่ะเนาะดีลลัสสวาเปียวสู่ยีตากวนก็เลยไม่ถี่ไก่เพ่ดีอมงเตียปวามาสีเยสกาฤก็เลยโหไม่เปียวมีอ๋องสิงลูทุกก็บลูอาจารย์ปิ้วโลยะเมโลทีมมาเลย
อุบรีซงโมยเว้ยป่ะอุบรีซงโมยดาอธิกไก่เกลแลปี้ป่ะครับอุบรีซงโมยมาดีกีเดยยะหอเตียยีมาหอดาติติจะจะအကောင့်နဲ့ဖော်လိုက်ရင်ဒါအကုန်ပြီးဆုံးပါခင်ဗျာ
။
ဆရာဥပဒေတွေကိုတော့အကောင့်လုံးကြောက်ကြပါလား။ဟုတ်ကဲ့ခင်ဗျ
ာ။ဥပဒေစိုးမိုးရေးကိုတရားလောက်ဆောင်ရမယ်ပေါ့နော်။ဆရာဒေးဗစ်မိုးအနေနဲ့ရောဘယ်လိုယူဆပါလဲရှင်ခက်တူတူလေးပြောပြပါနော်
။ဟုတ်ကဲ့အဲဆွမ်းနာဒီမန္တလေးကဥတအောင်ပြောသလိုပေါ့ကျွန်တော်တို့မြန်မာပြည်အကြတော့ဒီမိုကရေစီမှာလည်းညှို့နေသေးတော့ဆရာဥပဒေစိုးမိုးရေးအစိကမန်တိုင်ရှိမယ်လို့ကျွန်တော်လည်းယူကြည့်ပါရခင်ဗျာ
။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။ဟုတ်ကဲ့ဦးမမောင်မြင့်အနေနဲ့ဒီတရားဥပဒေစိုးမိုးရေးလောက်ရမယ်လို့ဒီတော်ရရှင်တွေကပြောသွားတယ်ဒီအေးဒီအမုံတရားတွေဒီစကားတွေဒီအမုံတရားတွေဖြစ်နေပြီဆိုတာကိုဒီလွတ်လပ်စွာပြောဆိုခွင့်နဲ့ရနေတဲ့တပြိုင်တည်းဖြစ်ပါတယ်မြန်မာနိုင်ငံမှာရှိနေဖို့ဆိုရင်လူတို့ကိုဘယ်လိုများကျမတို့အသိပညာပေးမှုတွေလုပ်နိုင်ပါမလဲဘယ်လိုထင်ပါလဲ
ဟုတ်ကဲ့ဒီအခုလိုမျိုးအမုံတရားပွားစီတဲ့စကားမျိုးမဟုတ်ဘဲနဲ့မှန်ကန်တဲ့သတင်းတွေကိုလူလူရှိအမြန်ဆုံးရောက်အောင်နဲ့လူလူကအဲ့ဒီသတင်းတွေပေါ်အဲ့ဒါဒီချင့်ချင်ပြီးတော့ယုံဖို့နဲ့နောက်တစ်ခုကတော့အစိုးရဘက်အနေနဲ့လည်းပဲအတန်းကြီးမှာဘာတွေဖြစ်နေလဲဆိုတာကိုအမှန်တကယ်သိဖို့အတွက်ကတော့ဒီလွတ်လပ်စွာပြောဆိုခွင့်ရဲ့ဒီစိတ်တစ်ပိုင်းဖြစ်တဲ့ဒီသတင်းလောကအင်မတန်မှအရေးကြီးပါတယ်အဲ့တော့သတင်းသမားတွေအနေနဲ့လွတ်လပ်စွာသတင်းယူပိုင်ခွင့်နဲ့အဲ့ဒီယူထားတဲ့သတင်းကိုမှန်မှန်ကန်ကန်ဖြန့်ဖြန့်တတ်တာနဲ့ဖြန့်ချီနိုင်ဖို့ကမြန်မာနိုင်ငံမှာအင်မတန်မှလိုအပ်တယ်လို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ဦးမောင်မင်းကသတင်းလွတ်လပ်ခွင့်ကဒီမြန်မာနိုင်ငံဒီသတင်းမှန်တွေရပြီးတော့ပြည်သူတွေအဲ့ဒီပေါ်မှာမှန်ကန်တဲ့သုံးသပ်ချက်တွေရနိုင်ဖို့အရေးကြီးဆုံးပဲလို့သုံးသပ်သွားပါတယ်။ဟိုဆရာဦးသိန်းတန်းဦးအနေနဲ့ရောဒီမြန်မာနိုင်ငံကဒီလွတ်လပ်စွာပြောဆိုခွင့်လည်းရှိရမယ်။နောက်ပြီးတော့ဒီအမုံတရားအခုလိုပွားများနေတာပေါ်ပြားနေပေါ်များမြင်နေရတာတွေကိုမမြင်ရအောင်လို့ဟိုအစိုးရဘက်ကဘယ်လိုများအခြေခံပြောင်းလဲနိုင်မယ်လို့ယူဆပါလဲရှင့်။
ဒီကဆရာတွေပြောတာအကုန်လုံးကိုခဲ့အမတ်ဒီတရားဥပဒေတကယ်စိုးမှုอ่ะကြောသားရင်သားမခွဲကြပဲနဲ့နော်ဟိုအွန်လိုင်းဆရာမကြောက်ပဲနဲ့ညစာလေးကြီးရတယ်အွန်လိုင်းဆရာလေးကြီးရတယ်နောက်ကတတိယတရားဥပဒေတကယ်စိုးမှုอ่ะလို့ရမယ်နောက်တစ်ခုကတော့ဆရာဝန်ကြီးပြောသူကသတင်းပတ်တယ်လို့သူကပြောနေပြီးတော့အမှန်တန်ကစကြတယ်နော်နောက်တော့တတိယတစ်ချက်ကတော့ဒီဒေါက်တင်ပြောခဲ့တဲ့အတိုင်းနဲ့အမုန်းတရားတွေမပေါ်ပွားအောင်ပြောကျွန်တော်တို့ပညာရေးအစီအစဉ်ပေါ့နော်ပညာရေးစီစဉ်ရေးမှန်မှန်တန်တန်ထုတ်ပြရမယ်အဲ့ဒီတော့ကျောင်းမှုယူအပ်တယ်ဆိုရင်ဟုတ်
Okay, ba. Okay, ဒါကဒါအစိုးရကလှုပ်ဆောင်တဲ့ချက်တွေကိုဥသိမ်းတဲ့အကျံပြုတာဖြစ်ပါတယ်။မက်ကင်လေးအနေနဲ့ကလူရုဘက်ကဘလို့စိတ်တက်မျိုးနဲ့ဒီအခြေအနေကိုဒီလိုဆိုးရွားကလည်းဟိုတင်စားပေးလာခဲ့ရင်နောက်ပြီးတော့နိုင်ငံတကာရဲ့ဒီလူ့အခွင့်အရေးအခြေခံလူ့အခွင့်အရေးအခြေအနေလွတ်လပ်စွာပြောဆိုခွင့်တွေကအမုန်းတရားဆိုတာသူများကိုဟိုဒီလွတ်လပ်စွာပြောဆိုခွင့်ကိုလက်ခံပြီးပြီးတော့သုံးလို့မရဘူးဆိုတာသိအော
ตึกพี่รอลูกค้าอุ้มมาซะทีโหลว่าจมารู้ดูกาโหไตพี่รอปัญญาเยอาชีพหมดจมารู้เคเซ็ตเซ็ตเจ็ดซีท่าได้หาอกุเฉยมาเนี่ยเจ็ดซีได้ดูเนี่ยดูจีบ้านดูละปั้นยောက်ล่ะในขาจ้ะรอตลอดเลยมาใส่ท้าเลยอ่ะจมารู้ดิอมงค์ยาเลยหมอบุเนี่ยมามาซื้อเองอาจารย์ทักโกรามาเล่นอยู่ในตะโลขึ้นนี่รอตลอดเลยจมารู้เฉยอยู่ไม่รู้ ဒါဆိုကြလို့ပြောတာတော့မဟုတ်ဘူးတကယ်တော့စိတ်ပြည့်စရာဖြစ်နေတယ်ဒါပေမဲ့ကျွန်မတို့အခုမြင်တာကတော့ကိုကဆိုရှယ်မီဒီယာကိုအင်တာနက်သုံးနေကြတယ်တော်တော်များများသုံးနေကြတယ်အတွက်ဆိုရှယ်မီဒီယာနေမှာအမုန်းစကားတွေကောလာဟလတွေမမှန်တဲ့သတင်းတွေဖြစ်နေတာကိုဒါတွေကိုသတိကြားပြီးတော့ဆောင်ကျင်တဲ့နေဆိုတာကို Facebook တွေမီဒီယာတွေကနေပဲဆိုရှယ်မီဒီယာနေပဲတဆင်ကျွန်မတို့ကကမ်ပိန်းတွေပညာပေးတဲ့ပို့စ်တွေတင်ပြီးတော့ပဲကျွန်မတို့ပြန်ပြီးလူလူကိုပညာပေးတဲ့နေရာပဲအထူးရောက်ဆုံးဖြစ်မယ်လို့ထင်တယ်နောက်တစ်ခုကတော့ဟိုရှေ့ရဆရာတွေအားလုံး ပြောသွားတယ်လို့ပဲအမှုကြီးကြီးတစ်ခုပေါ့ကောင်းတစ်ခုလောက်ကိုပဲကျွန်တော်တို့စံပြကိုကြီးကြီးဟိုပေါ့ဥပဒေအရာဒီကြီးကြီးမှန်မှန်ကိုပြစ်တယ်နဲ့တသက်အသေးသေးချာချာလွတ်ပြလာလို့ရှိရင်ကျွန်တော်တို့လူတွေကိုမုန်းတရားပြောနေတဲ့လူတွေတစ်သက်ပိတ်ကမ်းမယ်လို့ထင်တယ်အဲ့လိုမျိုးမလုပ်ရဲတဲ့နဲ့အစိုးရကဘာလို့စိတ်စိတ်နဲ့မှန်မတီလုပ်နေဆိုရင်တော့ရှေ့ဆက်တိုးပြီးတော့ပို့ပြီးတော့အန္တရ
ဒီဥပဒေကမထည့်ရောက်လို့ကခင်ဗျာဟိုနောက်ပြီးတော့ငငယ်လေးတည်းကလည်းဒီလိုအမုန်းတရားဆိုတာမပြောရဘူးသူများဟိုနေချတယ်သူများလူမျိုးကိုနေချတယ်ဒါမှမဟုတ်လေလူတဦးတည်းကိုနေချတယ်စကားတွေနဲ့ဒီပြောဆိုလွတ်လပ်စွာပြောဆိုခွင့်မရှိဘူးဆိုတာသိဖို့ဆိုရင်ဒီပညာရေးစနစ်မှာဘယ်လိုပြုရှင်ပြောင်းလဲနိုင်မလဲရှင်
ဒီမှာတော့ချောင်းတင်လူတွေမှာပါပေါ့နော်ဒါတွေကိုထည့်ပြီးတော့ဒီကျွန်တော်တို့စစ်ကတ်အက်ဒူကေးရှင်းဆိုပြီးတော့ကျွန်တော်တို့ရက်သက်ဖွဲ့စည်းရတော့တင်ရရရှိတယ်ပြည်သူညီတီတွေလိုမျိုးနော်တကယ်ဟိုမှာကျွန်မဆီဗီလိုက်စ်တဲ့လူတွေပြောချင်တာတော့ဗုဒ္ဓဘာသာပဲဖြစ်ဘာသာဝင်ပဲဖြစ်ဖြစ်ဘယ်နိုင်ငံမှာပဲမဆိုအဲအခြေခံလေးစားလိုက်နိုင်ရမယ့်အချက်ကလေးတွေတော့ကျွန်တော်တို့ချောင်းတ
ซีซั่น 3 ดูไม่ยะตนาจองเนี่ยดูทุโลดูโกยันไนโนตินเสร็จไปแก่เลยสนีญะเดลีไลซีซั่นโกน้าสิงแก่ยาล่ะဖြစ်ပါတယ်ရှင်မကြခင်ซีซั่นนี้အဆုံးသက်တော်မှာပါซีซั่นนี้အဆုံးသက်ခင်မှာတော့သတင်းချင်းချုပ်ကိုမှတ်တင်ကြီးထိုက်ကတက်လှည့်ပြောပြပေးပါရှင် ညောင်ကိုရီးယားနိုင်ငံမျိုးတော်ပျုံယမ်းမှာညောင်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းနဲ့တွေ့ဆုံဖို့တောင်ကိုရီးယားသမ္မတကိုဒီကနေ့စနေနေ့မှာဖိတ်ကြားလိုက်တာကြောင့်တောင်ကိုရီးယားအိုလံပစ်ပွဲတော်ကနေတန်ခင်းတမန်ခင်းတိုးတက်မှုတရက်ကိုရရှိလိုက်တာဖြစ်ပါတယ်ကိုရီးယားနိုင်ငံဆက်ဆံရေးတိုးတက်စီလိုတဲ့စံတကိုရေးထားတဲ့ညောင်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်းထံကပေးစာကို ညီမဖြစ်သူခင်ယိုဂျွန်ကတောင်ကိုရီးယားသမ္မတမွန်ဂျေအင်ကိုဒီကနေ့ဖိအပ်ခဲ့တာဖြစ်ပါတယ်။တောင်ကိုရီးယားသမ္မတအင်တော်ဘလူးဟောက်စ်မှာဒီကနေ့မြောက်ကိုရီးယားအိုလံပစ်ကိုယ်စားလှယ်အဖွဲ့ကိုတောင်ကိုရီးယားသမ္မတကနေ့လယ်စာတည်ခင်းခဲ့တာဖြစ်ပါတယ်။ဆီးရီးယားနိုင်ငံအလဲဗဟိုဒေသမှာအစ္စရေးဘက်ကစီးနင်းတိုက်ခိုက်ခဲ့ပြီးတဲ့နောက်မှာတော့အစ္စရေးရဲ့ရန်စာကျူးကျော်မှုကို
ဒီနေ့ညမှာနိုင်ငံကိုနောက်သတင်းပမာသွားရောက်ပြီးဘင်္ဂလားရှ်နယ်စပ်ကိုသွားရောက်မှာဖြစ်တယ်လို့ဒေတာရင်းလက်ရှိဖြစ်ထွန်းမှုတွေကိုလက်တွေ့လေ့လာမယ်လို့ New Europe တရင်ချင်းချုပ်ကိုမတ်တင်ကြီးထိုက်ကပြောပြပေးသွားတာပါဒီနေ့ညရဲ့အစီအစဉ်ထုတ်လို့ရေမှုကကိုရန်နိုင်ဖြစ်ပါတယ်စပိုင်းဆိုင်ရာအတန်ဖန်းအင်ဂျင်နီယာကတော့ Justin Twist ဖြစ်ပါတယ်ရှင်ကျွန်မကစုမမဒီညပိုင်းအစီအစဉ်တွေကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA အမေရိကန်တန်ရဲ့ညပိုင်းအစီအစဉ်တွေကိုညာ9:00နာရီကနေ10:00နာရီထိ 92.9 MHz 96.9 MHz 96.9 MHz 96.9 MHz 96.9 MHz 96.9 MHz 96.9 MHz
Logani Tolu Bima Mo Samyo Nas and Imarishin.
This program has come to you from the Voice of America, Washington.